Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တက္ကသိုလ်2022ခုနှစ်ဇူလိုင်လ9ရက်ကြာတာပြည်နေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Light to meter 32နဲ့51တို့အပြင် Light to meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလီမာကအစီအစဉ်မှုအဖြစ်တောင်းဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့ဆုမြတ်ပါပါရှင်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြေညာပြီးခေါင်းဆောင်တင်မရခင်အထိဝန်ကြီးချုပ်တာဝန်ယူသွားမယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။ G20 နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်ဖို့အတွက်အင်ဒိုနီးရှားနိုင်ငံပါလီကျွန်းမှာနိုင်ငံသားရေးဝန်ကြီးတွေစတင်ရောက်ရှိနေကြပါပြီ။NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း3ယောက်ကိုထောင်ဒဏ်3နှစ်စီချလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုမတ်ဤတန်စင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းနားဆင်ရမယ့်တဲမှာတော့ဒီကနေ့ကြာရောက်တဲ့7 July 260ပြည့်အထိမ်းအမှတ်နေ့မှာတက်ကြွလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ
်။ကျောင်းသားတမန်ကြီးအဆောက်အုံကိုချိုချလို့ပဲရမယ်။ကျွန်တော်တို့တမန်ကြီးရဲ့စိတ်ကဘယ်သူမှလာရောက်ချိုပြီးတော့ချလို့ရမယ်မဟုတ်ဘူး။မင်းတို့လိုက်မှာဆိုတဲ့ကျောင်းသားခေါင်းဆောင်ကြီးကျောင်းသားကြီးရှရာဖမ်းခံထားတယ်။အဲ့လူတွေအတွက်လည်းဒီနေ့ဒီမှာထွက်ခဲ့တာလည်းဖြစ်ပါတယ
်။တက္ကသိုလ်များရန်ကုန်ကအဖွဲ့ဝင်တူပြောသွားတာပါ။ဒီကြောင့်ပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူတမူးမြို့မှာအိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရတာကြောင့်နေဆက်အခြေအနေရှုပ်ထွေးသွားတာ။နိုင်ငံတွင်းနိုင်ငံတကာကားကုမ္ပဏီထုတ်လုပ်မှုအခြေအနေအပအဝင်ထိုင်းအထည်ချုပ်ဆက်ယုံကမြန်မာအလုပ်သမားတွေနင့်နာကြေးရောကြေးရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာတာပြည်နေတိုင်းတင်ဆက်ပေးနေကြဥဟောင်းခေရဲ့မြန်မာအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစရိုက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်အီတန်စင်တို့ကပြောပြပေးပါပါရှင
်ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြေညာခဲ့ပါတယ်။ပါတီခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးတော့ခေါင်းဆောင်တဲ့တက်မလာရဲ့အထိဒီတာဝန်တွေကိုဆက်ပြီးထမ်းဆောင်သွားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကဒေါမီလန်နေအိမ်ရှိမှာဒီနေ့မနေ့ကမိန့်ခွန်းပြောကြားခဲ့ပါတယ်
။ It is clearly now the will of the Parliamentary Conservative Party that there should be a new leader of that party and therefore a new Prime Minister.
Conservative Party မှာခေါင်းဆောင်တဲ့ဝန်ကြီးချုပ်တဲ့ပြောင်းလဲတဲ့နယ်ဆိုရဲပါတီဝင်လွှတ်တော်အမတ်တွေရဲ့စန္ဒရှင်းရှင်းလင်းလင်းသိရပြီဖြစ်ပါတယ်လို့ပြောကြားသွားတာဖြစ်ပါတယ်။လွှတ်တော်အမတ်တွေကြားမှာပါတီခေါင်းဆောင်တဲ့ရွေးချယ်မှုကိုစတင်ဆောင်ရွက်နေပြီးတော့အချိန်ကာလတတ်မှတ်ချက်ကိုရှေ့သတင်းပတ်မှာကြေညာမယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆန်ကမင်းကွန်းနဲ့မှပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံ EU ထဲကနှုတ်ထွက်နိုင်ခဲ့တာအပါအဝင်သူ့အစိုးရလက်ထက်မှာအောင်မြင်ခဲ့တဲ့ကိစ္စတွေအတွက်ဂုဏ်ယူတယ်လို့ဆောင်ရွက်တိုင်ခြင်းမရှိတဲ့ကိစ္စတွေအတွက်လည်းစိတ်မကောင်းဘူးလို့ပြောကြားသွားခဲ့ပါတယ်။ဝန်ကြီးချုပ်တစ်ကိုအစားမထိုးနိုင်တဲ့အထိဗြိတိန်ပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့အစိုးရတာဝန်တွေကိုဆက်လက်ထမ်းဆောင်သွားမယ်လို့လည်းဘော်ရစ်ဂျွန်ဆန်ကပြောကြားပါတယ်။သူ့ရဲ့ကက်ဘိနက်အစိုးရဝန်ကြီးဖွဲ့ထဲမှာဗန္ဒာယေးဝန်ကြီးအပါအဝင်ထိတ်တန့်ဝန်ကြီးတချို့နဲ့အစိုးရအဖွဲ့ဝင်တွေအပြင်ပါတီဝင်လွှတ်တော်အမတ်90ထဲမှလည်းကဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဥဆောင်မှုကိုအယုံကြည်မရှိဘူးလို့ဆိုပြီးတော့နှုတ်ထွက်ခဲ့ကြပြီးတဲ့နောက်မှာပါတီခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့နိုင်ငံရေးစနစ်အရရွေးကောက်ပွဲတွေမကျင်းပနိုင်ခင်မှာအာဏာရပါတီဝင်လွှတ်တော်အမတ်တွေကပဲဝန်ကြီးချုပ်ကိုဖယ်ရှားနိုင်တာဖြစ်ပါတယ်။ပြည်သူတွေအနှင်းထားတဲ့ဝန်ကြီးချုပ်တာဝန်ကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဗုဒ္ဓဟူးနေ့အထိမစ္စတာဂျွန်ဆန်ကပြောနေခဲ့တာပါ။ Boris Johnson ဟာ2019ခုနှစ်မှာ Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံရပြီးတော့ဝန်ကြီးချုပ်အဖြစ်တက်လာခဲ့တာဖြစ်ပါတယ်ရှင
်။ Indonesia နိုင်ငံပါလီကျွန်းမှာတွေ့ဆုံနေကြတဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲမှာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့စားနပ်ရိက္ခာဖူလုံရေးကိစ္စရပ်တွေကိုဆွေးနွေးကြဖို့စီစဉ်ထားပေမဲ့ယူကရိန်းစစ်ပွဲကိစ္စကလွှမ်းမိုးထားဖို့များနေပါလေ။ဆွေးနွေးပွဲမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ကိစ္စကလွှမ်းမိုးထားမယ်ဆိုတဲ့ကြိုတင်တွက်ချက်ထားတဲ့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ရော့တို့နှစ်ယောက်ဟာအစည်းအဝေးလာနေတဲ့လမ်းကူးလက်မှာပဲဒေသတွင်းနိုင်ငံတွေကိုတွားရောက်ပြီးတော့ထောက်ခံမှုပို့ပြီးတော့ရရှိဖို့နဲ့တရုတ်နဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ခိုင်မာရေးလှုပ်ဆောင်ခဲ့ကြပါလိမ့်မယ်အမေရိကန်ပြည်ထောင်စုကရုရှားသမ္မတဗလာဒီမီယာပူတင်အပေါ်မှာအတက်နိုင်ဆုံးတန်ခတ်ရည်ရွယ်မှုတွေအများဆုံးချမှတ်ဆောင်ရွက်သွားဖို့စီစဉ်နေတာမှလာမယ့်နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ G20 ထိပ်သီးအစည်းအဝေးပွဲမှာရုရှားသမ္မတကိုမဖိတ်ဖို့တောင်းဆိုထားပြီးတော့ရုရှားသမ္မတပါလာရင်အမေရိကန်ကအစည်းအဝေးပွဲကိုတပိတ်ပေါက်မယ်ဆိုပြီးတော့ချိန်ချောက်ထားပါသေးတယ်။မ မေကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတရုတ်နိုင်ငံသားဝန်ကြီးဝမ်းယီနဲ့စနေနေ့တုန်းကစနေနေ့မှာတရားတွေ့ဆုံဖို့လည်းရှိပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားကိုတရုတ်တို့ကဝေဖန်ပြောဆိုခြင်းမရှိတဲ့အပေါ်မှာအမေရိကန်ကမေးခွန်းထုတ်တဲ့တချိန်တည်းမှာပဲတနိုင်ငံနိုင်ငံသားဝန်ကြီးတွေတွေ့ဆုံကြတာပါ။ကမ္ဘာလူဦးရေ3ပုံ2ပုံရှိတဲ့ G20 နိုင်ငံအားလုံးရဲ့ကုန်ထုတ်လုပ်မှုဟာတကမ္ဘာလုံးအတိုင်းအတာနဲ့80ရာခိုင်နှုန်းရှိပြီးတော့ကမ္ဘာကုန်သွယ်ရေးရဲ့4ပုံ3ပုံရှိပါတယ် G20 အဖွဲ့ဝင်နိုင်ငံတွေကတော့အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အီတလီ၊မက္ဆီကို၊ရုရှား၊ဆော်ဒီအာရေဗျ၊တောင်အာဖရိက၊တောင်ကိုရီးယား၊တူရကီ၊ဗြိတိန်၊အမေရိကန်နဲ့ဥရောပသမဂ္ဂတို့ဖြစ်ကြပါတယ်
ယူကရိန်းနိုင်ငံအတွက်အနောက်မဟာမိတ်နိုင်ငံတွေကပေးတဲ့လက်နက်ကြီးတွေကထိထိရရောက်နဲ့ရုရှားတပ်တွေကိုပြန်လည်တုံ့ပြန်နိုင်ပြီလို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ်။ဒီလက်နက်တွေဟာယူကရိန်းကအတိအကျလိုအပ်နေတဲ့လက်နက်တွေဖြစ်ပြီးတော့ရုရှားတပ်တွေအတွက်အရေးပါတဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်နိုင်ပြီလို့သမ္မတဇယ်လန်စကီကပုတ်ထုံးနေ့ကပြောကြားခဲ့တာပါ။လက်နက်တိုးလောင်တဲ့နေရာတွေထောက်ပို့ရေးအတွက်အရေးကြီးတဲ့နေရာတွေအပေါ်တိုက်ခိုက်နိုင်တဲ့အတွက်ရုရှားတပ်တွေဘက်ကထိုးစစ်ဆင်တဲ့အချိန်တိတိတသားရှော့ချနိုင်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းနယ်မြေတွေအားလုံးကိုပြန်လည်သိမ်းပိုက်နိုင်အောင်ကြိုးစားမယ်လို့လည်းယူကရိန်းသမ္မတကကတိပြုခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဒွန်ဘတ်စ်ဒေသကိုသိမ်းပိုက်နိုင်ဖို့ကြိုးစားတိုက်ခိုက်နေချိန်မှာအခုလိုပြောကြားခဲ့တာလည်းဖြစ်ပါတယ်။မဟာဗျူဟာအရအချက်အချာကြားတဲ့ပင်လယ်နက်ထဲကစနိတ်ကျွန်းကိုယူကရိန်းတပ်တွေပြန်လည်ထိန်းချုပ်နိုင်ပြီဆိုတာပြသတဲ့အနေနဲ့စစ်သားတွေယူကရိန်းအလံထွင်ထူနေတဲ့ဗီဒီယိုကိုလည်းယူကရိန်းစစ်တပ်ကဒီကနေ့ထုတ်ပြန်ခဲ့ပါတယ်။February လကုန်ပိုင်းတုန်းကရုရှားတို့ကျူးကျော်စစ်ဆင်တဲ့ချိန်မှာဒီကျွန်းကိုသိမ်းပိုက်ပြီးတော့ယူကရိန်းကိုထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။ယူကရိန်းတပ်တွေဘက်ကလက်နက်ကြီးတွေနဲ့ကျွန်းပေါ်အဆက်မပြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာရုရှားတပ်တွေဆုတ်ခွာသွားခဲ့တာဖြစ်ပါတယ်။ယူကရိန်းအတွက်အချက်အချာကြတဲ့ Odessa စိတ်ကန်းတဲ့မဝေးတဲ့နေရာမှာရှိတာကြောင့်ဒီကျွန်းဟာမဟာဗျူဟာအရအရေးပါတဲ့ကျွန်းတစ်ခုဖြစ်ပါတယ်ရှင
်။သိခဲ့ပါရှင်။မဲခေပြောင်စုတွင်ကမြို့ပြတွေမှာဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေတိုက်ဖြတ်ရင်ယူရပြီးတော့ရဲတပ်ဖွဲ့ဝင်တွေကလာနေချီပြီးတော့စစ်စင်ရေးတွေလှုံ့ဆော်ခဲ့တာမှာထွက်ပြေးတိမ်းရှောင်နေကြတဲ့အကြမ်းဖက်ရာဇဝတ်သားတွေလိမ်မိုင်းဆိုင်ရာစော်ကားမှုပြုထားသူတွေနဲ့ရာဇဝတ်ခိုင်းဝင်ပေါင်း1500ကျော်ကိုဖမ်းဆီးရမိခဲ့ပါတယ်Operation North Star လို့နာမည်ပေးထားတဲ့စစ်စီရေးကိုတရားရေးဌာနအောက်မှာရှိတဲ့ပြည်အစုရဲတပ်ဖွဲ့ကမကြသေးခင်နှစ်တွေအတွင်းမှာလူသတ်မှုတွေတနေ့နဲ့ပြစ်ခတ်မှုတွေတိုးမြင့်ပြီးတော့ဖြစ်ပေါ်နေတဲ့မြို့ပြစေကူကိုပြစ်မှတ်ထားပြီးတော့ဂျွန်လာအတွင်းမှာဆောင်ရွက်ခဲ့တာဖြစ်တဲ့ဆိုပြီးတော့နိုင်ငံတော်ရှေ့နေချုပ်မယ်ရီကလည်းငါပုတ်တူနေကပြောပါတယ်ပြင်းထန်တဲ့မြို့တွေကတော့ Baltimore, Chicago, Houston, Indianapolis, Los Angeles, Memphis, New Orleans, New York, Philadelphia နဲ့ Washington DC တို့ဖြစ်ကြပါတယ်ဒီ Operation North Star ဟာရဲတပ်ဖွဲ့ဝင်တွေလူမှုအတိုင်းဝိုင်းအနေနဲ့ပူးပေါင်းပြီးတော့ရာဇဝတ်မှုတွေကိုရှုထောင့်သုံးခုကနေချင့်ကပ်ပြီးတော့တိုက်ဖြတ်သွားမဲ့စီစဉ်ဒီစိတ်တပိုင်းဖြစ်ပြီးတော့အကြမ်းဖက်မှုတွေမှာပါဝင်သူတွေကိုအပြစ်ပေးအရေးယူသွားမဲ့စီစဉ်ဖြစ်တဲ့အကြောင်းကိုလည်း Garland ကပြောပါတယ်ဒီစစ်စင်ရင်းနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေနဲ့အခုနောက်ဆုံး Chicago မြို့အပြင်မှာ Highland Park မှာဖြစ်သွားတဲ့အစုလိုက်ပြုံလိုက်ပြစ်ခတ်မှုနဲ့ပတ်သက်လို့ဒင်းတောက်တွေရဲ့မိကွန်းတွေကိုနိုင်ငံတော်ရှေ့နေချုပ် Garland ရောတရားရေးဌာနကတာဝန်ရှိသူတွေကပါပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူးရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ကျလလာခုနှစ်ရက်ကြာတာရင်းနေညပြနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း3ယောက်ကိုထောင်ဒဏ်3နှစ်စီချလိုက်ပါတယ်။ယာရုရှိချိန်တုန်းကအာဏာအလွဲသုံးစားလုပ်ပြီးရွေးကောက်ပွဲမဲမတမာမှုများအောင်လှုပ်ဆောင်ခဲ့တယ်လို့ဆိုပြီးတော့နေပြီးတော့အကျဉ်းထောင်တွေကအထူးတရားရုံးကနေပြစ်ဒဏ်တွေချခဲ့တဲ့အကြောင်းသူတို့ရဲ့ရှေ့နေတဲ့ဦးက VOA ကိုအခုလိုအတည်ပြုပြောကြားခဲ့ပါတယ်
။ဟုတ်တယ်ဥက္ကဋ္ဌကသုံးဥက္ကဋ္ဌရဲ့အေးမှုရဲ့အဲဒီတန်ဖြဲဝင်ပါတော့သုံးလောက်ကိုဟိုတရားကိုသုံးနေတရားသုံးတဲ့ခါကြီးနဲ့ခါလိုက်ဒီနေ့ပါတယ်ဥမျက်နိုင်ရဲ့တန်ဖြဲရဲ့နောက်ဥလာသိရင်ဥလာသိရင်ဥက္ကဋ္ဌပါတော့အဲသူတို့ဥပဒေလေးရေးဆက်
စစ်တပ်အနာသိမ့်ပြီးတဲ့နောက်မှာ NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်တဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ကိုပုံမှန်130ကကြီးနဲ့တရားစွဲဆိုခဲ့တာပါ တရားရုံးစစ်ဆေးချက်တွေအရစစ်ကောင်စီရဲ့ဆွဆွဲထားချက်တွေမှတ်မှန်ကန်တဲ့အပေါ်မှာသူတို့ဘက်ကဥပဒေအချက်အလက်တွေနဲ့ကိုးကားထူးချေခဲ့ပေမဲ့ဒီထူးချေချက်တွေကိုတရားသူကြီးတွေဘက်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိဘူးလို့သိရပါတယ်တရားစွဲဆိုတဲ့လက်ရှိစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းသူတို့အမှုကျူးလွန်ကြောင်းတိကျတဲ့သက်သေမတင်ပြနိုင်ခဲ့တာတွေလည်းရှိတယ်လို့သိရပါတယ်ဒေါန်ဆန်းစုကြည်တို့ဟာကော်မရှင်ခွဲတွေဖွဲ့စည်းရမှာတည်ဆဲဥပဒေပါပြဋ္ဌာန်းချက်တွေကိုဆန့်ကျင်တယ်တာဝန်ထမ်းဆောင်နေသူတွေကိုဟန်တာချိမ့်ချောက်တယ်အုပ်ချုပ်ရေးမှုတွေကိုဖိအားပေးတယ်မဲစင်းတွေကိုမတမာလုပ်တယ် NLD အာဏာရဖို့အာဏာသုံးဩစာသုံးဆွတ်ဖက်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားတယ်လို့ရွေးကောက်ပွဲကော်မရှင်ဦးလာသိန်းကော်မရှင်အဖွဲ့ဝင်တွေဖြစ်တဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ဟာတောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လှုပ်ဆောင်ခဲ့တဲ့အတိုင်းတစ်ဖက်သက်လှုပ်ဆောင်ခဲ့တယ်ဆိုပြီးတော့စစ်ကောင်စီဘက်ကဆွဆွဲပါတယ်2020ပြည့်နှစ်ထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲဆိုင်ရာလုပ်ငန်းတာဝန်တွေကိုကြီးကြပ်ရန်ပြက်ကွက်မှုနဲ့အရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်အပါအဝင်အယောက်2400ကျော်ကိုရွေးကောက်ပွဲဆိုင်ရာဥပဒေပုံမှန်တွေနဲ့အရေးယူခဲ့တယ်လို့လက်ရှိစစ်ကောင်စီကခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ပြန်ကြေညာထားပါတယ်ရှင်
တေးရင်ကနိုင်ငံမှာဗဟိုဘဏ်အတိုးနှုန်းတွေ20အတွင်းမှာအမြင့်ဆုံးအဖြစ်ဒီနေ့ကြာတာပင်းနေမှာစံချိန်တင်သတ်မှတ်လိုက်ပါလိမ့်။ဗဟိုဘဏ်ချင်းငွေအတိုးနှုန်းကို 15.500 ခိုင်နှုန်းအဖြစ်နဲ့ဗဟိုဘဏ်အငွေအတိုးနှုန်းကိုတော့ 14.500 ခိုင်နှုန်းတိုးမြင့်ပြီးတော့သတ်မှတ်လိုက်တာဖြစ်ပါလိမ့်။နိုင်ငံရဲ့စီးပွားရေးကျဆင်းပြီးတော့ငွေကြေးဖောင်းပွားမှုဆက်ပြီးတော့မြင့်တက်လာမှာကိုတားဆီးဖို့အခုလိုအတိုးနှုန်းမြင့်လိုက်ရတဲ့အကြောင်းတေးလင်ကဗဟိုဘဏ်ကပြောပါလိမ့်။ဒီလိုဗဟိုဘဏ်အတိုးနှုန်းမြင့်လိုက်တာကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုလျော့နေစေပါလိမ့်။2020ပထမ3လမှာတည်းနိုင်ငံရဲ့စီးပွားရေးက 1.600 ခိုင်နှုန်းဆုတ်ယုတ်သွားပြီးတော့ဒီထက်ပိုပြီးတော့ဆိုးလာနိုင်တဲ့အကြောင်းလည်းခံမှန်းထားပါသည်။ပြီးခဲ့တဲ့ဇူလိုင်လကငွေကြေးဖောင်းပွားမှုက 54.600 ခိုင်နှုန်းနဲ့စံချိန်တင်သွားခဲ့ပြီးတော့ 900 ခိုင်နှုန်းထိမြင့်တက်နိုင်တယ်ဆိုပြီးတော့လေဘိုးဘန်အကြီးကဲနန်ဒလန်ဝီရာစင်ဟေကပြောပါသည်။ငွေကြေးဖောင်းပွားမှုတက်နိုင်သမျှထိန်းဖို့ကြိုးစားတော့မှဖြစ်ပြီးတော့စည်ရင်သူတွေအတွက်ထောက်ကူဖြစ်စေဖို့ငွေသားလွှဲပြောင်းမှုတွေလုပ်သွားမယ်အကြောင်းသူကပြောပါသည်။ငွေကြေးဖောင်းပွားမှုတန်ကိုအစိုးဆုံးခန်းစားနေရတဲ့စည်ရင်သူတွေကိုထောက်ပံ့ဖို့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF ရဲ့အကြံပြုချက်တစ်ခုမှပြောထားတဲ့အကြောင်းသူကပြောပါသည်။တိရလင်ကနိုင်ငံရဲ့ကျွေးမိတွေကိုရော်ပေးအစီအစဉ်နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF နဲ့ဆွေးနွေးမှုကလည်းတိတိတတ်တာတိုးတက်မှုရှိတဲ့အကြောင်းဘိုဘန်ကကြေညာချက်ထုတ်ပြန်ပြီးတော့ပြောဆိုထားတာပါ။တိရလင်ကနိုင်ငံရဲ့နိုင်ငံခြားအရန်ငွေစံချိန်တင်နှဲလာပြီးတော့ပြည်သူတွေအတွက်အစားအစာစေဝါနဲ့လောင်စာကြီးအကျက်တဲကြုံနေရတာဖြစ်ပါလိမ့်။
အာဂျင်တီးနားနိုင်ငံမှာ1980ကနေ1980ပြည့်နှစ်ပိုင်းတွေအတွင်းမှာအာဏာရှင်အစိုးရလက်ထက်ကလူသားတို့အပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်စစ်တပ်အရာရှိဟောင်း19ယောက်ကိုပြည်ထောင်စုတရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။အာဏာရှင်ဟောင်းဟော်ဟေရာဖီယယ်ဗီဒဲလာလက်ထက်1986ခုနှစ်ကနေ1983ခုနှစ်ကာလတွေကကလေးငယ်တွေကိုပြန်ပေးဆွဲမှုအပါအဝင်လူတွေလက်ဆဖျောက်ခံရမှုနှိပ်စက်မှုတပ်ဖြတ်မှုတို့အပါအဝင်လူပေါင်း350အပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ဘွေနိုဆာရစ်မြို့တော်မှာရှိတဲ့ပြည်ထောင်စုတရားရုံးကပြစ်ဒဏ်တွေချခဲ့တာပါဗုဒ္ဓဦးနေတော်ကထောင်ဒဏ်တသက်အပြည့်ပေးခံရသူ၄ယောက်ထဲမှာပြန်ပေးဆွဲမှုမတိမ်းမှုနဲ့တပ်ဖြတ်မှုပါဝင်တဲ့အမှုပေါင်း100ကျော်အတွက်အပြစ်ရှိကြောင်းတွေ့ရှိတဲ့အသက်68နှစ်အရွယ်ဗိုလ်ချုပ်ကြီးဟောင်းဆန်တီယာဂိုရီဗီယာရိုစ်လည်းပါဝင်ပါတယ်ရှင်
Chatterin ni nya ye naw song ya tadin ni ko mat su myo mo ne my Ethan sin lo ga pyo pya pi khe da ba. Aku set pi lo naw song ya tadin pi project twi ko tin set pi ma ba. A yin song naw di kini cha yaut de 260 pye 7 July attainment ni ma tat jwa lou sha tu ri san na pya ja de tadin pyo pya pi ba me. Yangon tak ka do ne mi atwe ma san na pya chang da chang tu ri ko sit tak ga pit khat tat phyat khe de 7 July ni ha di kini ma a 260 pye khe ba bi. Ain ni ma phit pyat khe de atwe chong ri ko 260 ကြာလာချိန်အထိမမေ့နိုင်သူတွေရှိသလိုဒီနေ့ကနေ့ခေတ်ကျောင်းသားလူငယ်တွေဟာလည်း7 July အထိမ်းအမှတ်မြန်မာနိုင်ငံနေရာတော်တော်များများမှာလျက်တပြက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမောပြောပြပေးပါရှင်
။ရန်ကုန်မြို့မှာတော့တော်လန်ရေးကျောင်းသားလူငယ်တွေ7 July စိတ်ဓာတ်ကင်ဆွဲကြဆိုတဲ့စာတန်းကိုကင်ဆောင်ပြီးလျက်တပြက်ဆန္ဒပြခဲ့ကြပါတယ်။7 July မှာတပ်ဖြတ်ခံရတဲ့ကျောင်းသားတွေနဲ့ရွှေဥတော်လိုက်အတွင်မတရားဖမ်းဆီးခံထားရတဲ့ကျောင်းသားလူငယ်တွေအတွက်ဆန္ဒပြတာလို့ ဆန္ဒပြပွဲမှာပါဝင်တဲ့တာကတာများရန်ကုန်ကအဖွဲ့ဝင်ကိုရဲညီညီချက်က VOA ကိုပြောပြပါတယ
်။ရိုက်တင်ရင်ပရိုဂရမ်ပြောခဲ့သလိုပဲကျွန်တော်ကျောင်းသားသမဂ္ဂရန်နေပြီးတော့ကျောင်းသားသမဂ္ဂရဲ့အဆောက်အုံတွေချိုချလို့ပဲရမယ်။ကျွန်တော်သမဂ္ဂရဲ့စိတ်ကဘယ်သူမှလာရောက်ချိုပြီးတော့ချလို့ရမယ်မဟုတ်ဘူးဆိုတဲ့ပုံစံမျိုးပါ။ကျွန်တော်အဲ့လိုစဉ်းမြင်နေပြီးတော့ကျွန်တော်ဒီဟိုမျိုးတွက်လိုက်မှဆိုလေကျွန်တော်ရဲ့ဒီကျောင်းသားခေါင်းဆောင်တွေရှိခဲ့ကျောင်းသားတွေရှိခဲ့သူတို့တွေမတရားဖန်ဆန်းထားတဲ့တွေ့ရှိတယ်။အဲ့လိုတွေအတွက်နဲ့ကျွန်တော်ကရည်တည်ပြီးထွက်ခဲ့တာလည်းဖြစ်ပါတယ
်။ဒီကနေ့ကြာရောက်တဲ့7 July နေ့မှာလဲရန်ကုန်မုံရွာရင်းမပင်ဆလင်းကြီးကဏီအရတော်ကလေးဖခန့်နဲ့လောင်းလုံစတဲ့ဒေသတော်တော်များများမှာတက်ကြွလှုပ်ရှားသူတွေဟာခြိတက်ဆန္ဒပြခဲ့ကြပါတယ်ဇူလိုင်လ9ရက်နေ့မှာတက္ကသိုလ်နယ်မြေထဲမှာတနက်နဲ့ပြစ်ခတ်ခံရလို့အသက်ဆုံးခဲ့ရတဲ့ကျောင်းသားလူငယ်တွေရှိတယ်လို့ဇူလိုင်လ10ရက်နေ့မှာတော့အာနာသိန်းစစ်တပ်ကကျောင်းသားတမကအစအဦးကိုဘုံဖောက်ပြီးတော့ဖြုတ်ခွဲခဲ့ပါတယ်ဒီလိုမျိုးသွေးပြက်ခြောက်ခြားစရာဖြစ်ရဟာအနှစ်60ကြာလာခဲ့ပေမဲ့လို့အဲ့ဒီနေ့ကမြင်ကွင်းတွေကိုဒီကနေ့အထိပြန်ပြီးအမှတ်ရနေပါတယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတူကပြောပြပါတယ်
။တကယ်တော့မန်းလေးဆောင်ကြီးမှာရှိတယ်။တစ်နှစ်နဲ့ဖြစ်တာပေါ့။ညနေ 9:50 ဖြစ်တာတိလား။ပထမချိန်ကတည်းကတော့လူမထိဘူးပေါ့တိလား။မန်းလေးဆောင်အလေဘလော့ကိုကချိန်ပြီးဖြစ်တာပေါ့။ဒုတိယတစ်ချိန်ဖြစ်တဲ့ခါကျတော့မှလူတွေကိုထိတာတိလား။အော်အရရူရဲအိုက်ပါဆောင်းပေးမှာပေါ့မှောက်ရတာလေးနေတာပေါ့ပြစ်တာလေးညီသွားတော့မှဆောင်းလေးကိုပြေးဝင်အဲပြေးဝင်တော့အဆောင်ပြက်ဖို့မှာကျောင်းသားတယောက်ကသူ့အင်းကြီးကိုချုပ်ပြီးတော့သူ့အင်းနဲ့စာရေးနေတွေ့နောက်အဆောင်ရှိမှလည်းပဲတင်းနေတဲ့အတွေ့အများကြီးရှိ
စစ်တပ်ကနေလက်နက်နဲ့အကြမ်းဖက်ပစ်ခတ်လို့ကျောင်းသားတွေအသက်ဆုံးခဲ့ရတာကိုသူ့ကိုယ်တိုင်မျက်မြင်တွေ့ခဲ့ရတဲ့အကြောင်းကိုလည်းအခုလိုပြောပြပါတယ
်အဲမန်းလေးဆောင်မှာပစ်ခတ်တော့ဟုတ်ဆိုပြလိုက်ငိန်သွားတယ်ငိန်သွားတဲ့အချိန်မှာအငက်ရှိရသူကအမြန်ထလိုက်ခေါင်းကိုတဲ့တဲ့ရှိပြီးတည်သွားတယ်အဲ့တော့အငက်ပြစ်ထားမခံရအောင်ဆိုပြီးတော့လုံးဝငိန်သွားမှတွားသွားပြီးတော့နောက်ဖေးမန်းလေးဆောင်နောက်ဖေးတော့ပဲဝင်ရတာဒါကြီးကတော့ဒီလက်ရှိမျက်စိလေးမြင်နေလုံးပဲပေါ့ကွာ
2022ခုနှစ်ဆရာနာတိန်းတဲ့ကာလမတိုင်ခင်အချိန်အထိနှစ်စဉ်ဇူလိုင်လ9ရက်နေ့ရောက်တိုင်းရန်ကုန်တက္ကသိုလ်ကတက်မကမြက်ခင်းပြင်ထက်မှာအောက်မေ့ပွဲအခမ်းအနားကိုကျောင်းသားလူငယ်တွေကဥဆောင်ကျင်းပခဲ့ကြပါတယ်။အခုလိုမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့ကာလမှာကျောင်းသားလူငယ်တွေအပြင်ပြည်သူလူထုတရက်လုံးကလည်းဆရာနာရှင်ရဲ့လှုပ်ရက်ကိုသိရှိနေပြီဖြစ်လို့ဒီအရေးတော်ပုံဟာမကြခင်အချိန်တခုမှာအောင်ပွဲရနိုင်မှုမျှော်လင့်ပါတယ်လို့လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌလည်းဖြစ်88မျိုးဆက်ဥအောင်မိုးစောကအခုလိုပြောပြပါတယ်
။အဲဒီတော့ကျောင်းသားလူကကနေ့ဗမာပြည်မှာပက်စစ်စနစ်ဗမာပြည်မှာဆက်အာဏာရှင်စနစ်အမြင့်တွယ်ပြီဆိုတာကိုသူတို့အသက်တွေသူတို့အချွေးတွေသူတို့ထောင်ကြခံတန်းကြခံပြီးတော့ဒီပက်စစ်စနစ်ကိုတည်တည်ချာချာကိုဟိုတိတိကျကျမိမောင်းထိုးပြခဲ့တာဖြစ်တယ်လို့ပြောချင်ပါတယ်ဗျ1962ကဒီကျောင်းသားတွေမိမောင်းထိုးပြတဲ့ဒီပက်စစ်စနစ်ဟာကနေ့အချိန်နေမှာဆိုပို့ပြီးတော့ပြပြင်ပြင်ဒီအစွဲတော်ထွက်လာတဲ့အခြေအနေမှာရှိရဲသို့တော်လည်းကျောင်းသားတွေက1962ကစပြီး1980ကျော်ကာလတွေမှာရော1980ကျော်ကာလတွေမှာရောခဏအနေထားမှာရောဒီပက်စစ်စစ်အာဏာရှင်တွေကိုကျွန်တော်တို့တိုင်းပြည်ကမောင်းထုတ်ပြရမယ်ဒီနိုင်ငံရေးဝန်ဝိုင်းတွေကနေပြီးတော့ဖယ်ထုတ်ပြရမယ်ဆိုတဲ့အခြေခံနဲ့ခဏအခြေအနေတိအပြည်သူတွေကိုဒုက္ခပေးနေတဲ့စေအုပ်စုကိုစေအာဏာရှင်ကိုသူတို့ဘဝတွေသူတို့အသက်တွေကိုရင်းပြီးတော့ခဏအချိန်ဒီမောင်းထုတ်နိုင်ကြိုးစားနေလို့ဖြစ်တယ်
။ခေတ်ဆက်ဆက်အာဏာရှင်စနစ်ကိုတော်လှန်ခဲ့ကြတဲ့ကျောင်းသားကျောင်းသူတွေကိုဒီခဏအချိန်ထိမမေ့မလျော့ဘဲနဲ့အထိမ့်မတ်ပွဲတွေနှစ်ဆင်ကျင်းပခဲ့ကြပါတယ်။ရန်ကုန်အမေရိကန်တပ်ရုံးကလည်း1962ခုနှစ်ဇူလိုင်လ9ရက်နေ့မှာအသက်ပေးခဲ့ကြသူတွေနဲ့2022ခုနှစ်မြန်မာနိုင်ငံမှာဆရာနာတင်ခဲ့တဲ့ဖေဖော်ဝါရီလကနေစလို့ဒီမိုကရေစီကိုခုခံကာကွယ်ရင်းနဲ့အသက်ပေးခဲ့ကြတဲ့လူထောင်ချီကိုဂုဏ်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်လူတိုင်းအလှမ်းမီတဲ့ပညာရေးနဲ့ကိုယ့်ရဲ့လူအခွင့်အရေးအခြေခံကြတဲ့လွတ်လပ်ခွင့်တွေကိုကျင့်သုံးပိုင်ခွင့်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုလည်းဖော်ပြထားပါတယ်ရှင်။
7 July အထိမ်းအမှတ်မြန်မာနိုင်ငံနေရာတော်တော်များများမှာတက်ကြွလှုပ်ရှားသူတွေ၊ကျောင်းသားလူငယ်တွေဆန္ဒပြခဲ့ကြတဲ့တရင်မတ်စုမွန်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့အိန္ဒိယမြန်မာနယ်စပ်မှာအိန္ဒိယနိုင်ငံသား2ဦးတပ်ခတ်ရပြီးတဲ့နောက်နယ်စပ်အခြေအနေကဘယ်လိုရှိပါသလဲ။ဒီတရင်ပြောပြပေးမှာပါ။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ အိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရပြီးတဲ့နောက်နေဆက်အခြေအနေဟာတင်းမာနေပါတယ်။အိန္ဒိယနိုင်ငံမိုးရေးမြို့မှာဒေသခံတွေဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံနမ်ဖာလုံဘက်ကရဲကင်းတစ်ခုကိုလည်းမိရှုခဲ့ကြပါတယ်။စစ်ကောင်စီကတော့တပ်ဖြတ်သူတွေဟာအကြမ်းဖက်လက်နက်ကင်အဖွဲကဖြစ်တယ်လို့ဆွဆွဲထားပြီးတော့အလောင်းတွေကိုမိသကြိုလိုက်ပြီးလို့ဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညွန့်ဦးပြောပြပေးပါပါ။
အိန္ဒိယမြန်မာနယ်စပ်မြန်မာနိုင်ငံတမူးမြို့မှာမိုးရေမြို့ကအိန္ဒိယနိုင်ငံသားတမင်းအမျိုးသား2ဦးဒီလ9ရက်နေ့နေ့လယ်ပိုင်းကတပ်ဖြတ်ခံခဲ့ရတာပါ6ရက်နေ့နေ့ခင်းအထိတစ်ဆုံသူတွေရဲ့ရုပ်လောင်းကိုပြန်ပြီးတော့မလွှဲပြောင်းပြတာကြောင့်အိန္ဒိယနိုင်ငံမိုးရေမြို့မှာဆန္ဒပြမှုတွေဖြစ်ခဲ့တယ်လို့မြန်မာနိုင်ငံဘက်ချမ်းကရေကင်းတစ်ခုကိုလည်းဆန္ဒပြသူတွေကမိရှုခဲ့တဲ့ကြောင်းဒေသခံတို့ကအခုလိုပြောပါတယ်
နေ့ကတနားကြီးပေါ့တနားကြီးလောက်ကဲဆိုတော့ဒီဝဲမှာဆက်ပြီးတော့ဆန္ဒပြတယ်လေအလောင်းပြန်ပြီးဆန္ဒပြတယ်နောက်မိုးရေစကမှာတော်ပြီးတော့ကျော်ကဘာနောက်ပေါက်ဆိုတယ်ပေါ့အဲတောက်ဆိုပြီးတော့ကျွန်တော်ဒီအင်းညာနဲ့ညီမမြေစက်ဘောလုံးဝပေါက်လို့ခေါ်တော့ရမ်းပေါ့လုံးဝပေါက်မှာအဲခင်းနေရှိတယ်အဲရေအင်းကိုကျော်ကိုအဲညာတမီးလူငယ်တွေကလာပြီးတော့ပြီးရှူတာ
ဒီတက်ခတ်မှုဖြစ်ပြီးတဲ့နောက်မှာအိန္ဒိယနိုင်ငံဘက်ကမိုးရေမျိုးနဲ့အနီနာကြေးရွာတွေကိုပုံမှန်144ထုတ်ပြန်ခဲ့သလိုပဲအိန္ဒိယနိုင်ငံသားတွေကိုလည်းခွင့်ပြုချက်မရပဲနဲ့မြန်မာနိုင်ငံဘက်မသွားဘူးအိန္ဒိယဘက်ကတားမြစ်ခဲ့ပါတယ
်အိန္ဒိယနိုင်ငံသားများမိုးရေတမိုးမျိုးတွေမတော်ရံပေါ့နော်တော်တော်ရှိတယ်ဒီတာဝန်ခံရှင်မှာလက်မှတ်ထိုးယူပါဆိုမှထိုးတယ်နောက်ဟိုဟာလူစုလူဝေးမလုံရပေါ့နော
်မိုးရေမျိုးပါနေထိုင်နေတဲ့ကူကီအမျိုးသမီးတူကတော့အိန္ဒိယဘက်ကနေဆက်မှာလူမျိုးရေးတုံ့ပြန်ချထားပြီးတော့တမူးမိုးရီနေဆက်ဖြတ်တန်းသွားလာမှုကိုလုံးဝပိတ်ပင်ထားတဲ့ကြောင်းခုလိုပြောပါတယ
်မြန်မာပြည်ကလူတွေတယောက်မှဈေးရောင်းဈေးဝယ်လာတဲ့လူတွေတယောက်မှမလုံးမရဘူးပေါ့အဲ့ဒါမနေကြရမယ်ဟုတ်တယောက်မှသူတို့ဝင်ဆွင့်မပေးဘူ
းဒီကနေ့နေကင်းပိုင်းမှာမိုးရီမျိုးကန်တွေဟာအလောင်းပြန်လဲရရှိရေးအတွက်အိန္ဒိယအာဏာပိုင်တွေကိုတောင်းဆိုဖို့လက်မှတ်ကောက်ယူမှုတွေဆောင်ရွက်တာတွေရှိခဲ့ပါတယ်မနီပူရူပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်ကတော့နိုင်ငံအာဏာပိုင်တွေအချင်းချင်းကြားချိတ်ဆက်တောင်းဆိုတာတွေရှိနေတဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့အိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရမှုကိုစုံစမ်းစစ်ဆေးပြီးတော့ဒါဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တစ်ခုကလုပ်တာဆိုပြီးတော့အပြစ်တင်ပါတယ
်။ဒီမြို့နယ်ရဲတပ်ဖွဲ့နဲ့ဒါလုံခြုံရေးအဖွဲ့တွေကအနီးအနားပါဝင်နေကိုစစ်ဆေးတယ်။စစ်ဆေးတဲ့အခါမှာတော့ဒီ12နှစ်ခွဲလောက်မှာအဲ့ဒီလက်ရောက်ကစော်ဘားရက်ွက်အတွင်းကိုစိုင်းကြက်တစ်စီးနဲ့ဝင်လာတဲ့အချိန်မှာပဲအကြမ်းဖက်အဖွဲ့တစ်ဖွဲ့ကလူကနဲ့ပြစ်ခတ်ပြီးထွက်ပြေးသွားရသိရတယ်။အဲကြောင့်အလောင်းနဲ့ကျွန်တော်တို့တမူးဆေးရုံကိုပို့တယ်။တနအီခွဲလောက်မှာရောက်တယ်။အဲ့မှာလည်းဒီတမူးရဲစကားမှာဒေမှုဒေခင်ဖွင့်တယ်။ဖွင့်ပြီးတော့အဲ့ဒီအလောင်းကြီးအကုန်လုံးကိုကျွန်တော်မျိုးမိမျိုးဖားရရက်ွက်ပြရအုပ်ချုပ်မှုတွေနဲ့တင်းဆောင်ဆောင်ဖြစ်စေခဲ့တဲ့ဆောင်ရွက်တွေပေါ့နော်။အဲ့မှာလာရောက်ဆက်သွယ်တာတော့မရှိခဲ့ဘူးဗျာ။မရှိခဲ့တဲ့တွေက6ရက်နေမနေ့9နာရီမှာတော့
တက်ခန့်ဟာဘယ်အဖွဲ့စည်းလဲဆိုတာကိုတော့ဗိုလ်ချုပ်စော်မင်းထွန်းကအတိအကျမပြောပါဘူး။ဒါပေမဲ့လည်းအဲ့ဒီဒေသမှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတချို့နဲ့ PDF ပြည်သူ့ကောက်ွယ်ရေးတပ်တွေရှိတယ်လို့တော့သူကပြောပါတယ်။ဒီသစ်ဆုံးမှုနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံနဲ့နိုင်ငံခြားရေးဝန်ကြီးဌာနကျင်းလာမကလူမျိုးရေးတပ်ဖွဲ့အချင်းချင်းလဲဆက်သွယ်ဆောင်နေတဲ့အကြောင်းလဲဗိုလ်ချုပ်စော်မင်းထွန်းကထည့်သွင်းပြောပါတယ်။တမူးမြို့မှာတက်ခါတဲ့အိန္ဒိယနိုင်ငံသား2ဦးဟာတမန်လူမျိုးပီမိုဟန်28နှစ်နဲ့အမ်လိုင်နာ35နှစ်တို့ဖြစ်ပြီးတော့သူတို့ကိုပြူစောတိအဖွဲ့ကတတ်ဖြတ်တာဆိုပြီးတော့ဒေသတွင်းသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။တမူးမိုရီဆက်သွယ်ရေးလမ်းဟာအိန္ဒိယနဲ့မြန်မာနိုင်ငံရဲ့အကြီးဆုံးနေဆက်ကုန်သွယ်ရေးလမ်းဖြစ်ပြီးတော့ COVID-19 ရောဂါစတင်ဖြစ်ပွားချိန်မှာဂိတ်တွေကိုပိတ်ထားခဲ့ရပါတယ်။ဒီအပိုင်းတွေအတွက်မှာတော့နေဆက်ဂိတ်တွေပြန်ဖွင့်နိုင်ဖို့နှစ်ဖက်အာဏာပိုင်တွေဆွေးနွေးခဲ့တဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေအရတော့ဖြစ်နိုင်ခြေမရှိတဲ့ကြောင်းသုံးသပ်မှုတွေဖြစ်ပါတယ
်။တမူးမြို့မှာအိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရတာကြောင့်နေဆက်အခြေအနေရှုပ်ထွေးနေတဲ့တဲ့ကိုသားညုံပြောပြပေးသွားတာပါ။အခုတခါတော့မြန်မာနိုင်ငံတွင်နိုင်ငံတကာကားကုမ္ပဏီထုတ်လုပ်မှုအခြေအနေကိုလည်းကြည့်ကြရအောင်ပါ။ပြည်တွင်းတက်ဆင်ထုတ်လုပ်နေတဲ့နိုင်ငံတကာကားကုမ္ပဏီတွေဟာပြည်ပကနေရင်းအပိုပစ္စည်းတွေသွင်းခွင့်မရတော့တဲ့အတွက်အခုဇူလိုင်လထဲမှာသူတို့ရဲ့ထုတ်လုပ်ရေးလုပ်ငန်းအားလုံးနှီးပါကိုရပ်ဆိုင်းလိုက်ပါတယ်။ပြည်တွင်းမှာအမေရိကန်ဒေါ်လာအကျပ်တဲစဖြစ်တဲ့ဧပြီလကစလို့စီးပွားရေးနဲ့ကူးတန်းရောင်းဝယ်ရေးဌာနကကားတင်သွင်းထုတ်လုပ်ခွင့်ပါမစ်ကိုပိတ်ထားတာပါ။ဒီအကြောင်းရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုစံကျော်ပြပြပေးပါရှင်။
ရန်ကုန်ပြည်လဝစိတ်ကမ်းမှာတက်ဆင်ထုတ်လုပ်နေတဲ့ဂျပန်ဆူဆူကီကားကုမ္ပဏီဟာရင်းပိုပစ္စည်းတွေတင်သွင်းခွင့်မရတာကြောင့်သူတို့ရဲ့ထုတ်လုပ်ရေးကိုဒီအပိုင်းထဲမှာရပ်လိုက်ပါတယ်။အလားတူပဲပြည်တွင်းမှာအစဉ်အသင့်တက်ဆင်ထုတ်လုပ်နေတဲ့ SKD အမျိုးအစားကားကုမ္ပဏီစကူးလောက်လည်းအလားတူစိန်ခေါ်မှုတွေနဲ့ကြုံနေရပြီးအများစုကလုပ်ငန်းရပ်နှားလိုက်ပြီလို့ကားထုတ်လုပ်ရေးလုပ်ငန်းရှင်အတိုင်းဝန်က PO ကိုပြောပါတယ်။မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင် MIC ဘက်ကလုပ်ငန်းလုပ်ခွင့်ပေးထားပေမဲ့အခုနှစ်ဆန်းမှာတွင်းကုန်လိုင်စင်တွေကန့်သတ်မှုကြောင့်အခုလိုအခက်အခဲတွေကြုံလာရတာလို့မော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးအတင်းဥက္ကဋ္ဌဦးစော့ထိုက် ARV ကိုပြောပါတယ်
။က brand ရဟိုနိုင်ငံတကာ brand ရရှိတဲ့ခါကျတော့သူ process တိုင်းလုပ်ရတာပေါ့ဗျာသူပစ္စည်းတစ်ခုမှ3လ6လလို့မှာခါလောလောဆယ်သူတို့ကြီးကရိုက်ရင်တော့ကျွန်တော်တို့ကတော့လုပ်ငန်းရှင်တွေကတော့ဒီတော့ SC စိတ်မစိတ်ရင်တော့အဆင်ပြေပါသူက process ကတော့အရင်တိုင်းကသူကဆက်ပြီးတော့ထုတ်ချင်တာပေါ့နော်လက်ရှိဒေါ်လာဝင်ပေးရတာနဲ့ပြင်းပြင်းထန်ထန်အားလုံးကိုချိန်ညှိလာလဲဆိုတော့ကျွန်တော်တို့ဒီ SC ဆုံးမစိတ်ရုံမှာရှိရအလုပ်သမားတွေဟိုရဲ့ risk ရောဒီစိတ်ရုံနဲ့တာဝန်ယူသွားတာပေါ့
Suzuki Nissan Hyundai Kia Reliance Lifan Soyis 4 Yutong 4 Isuzu စသဖြင့်ဂျပန်ကိုရီးယားတရုတ်အမေရိကန်ကားကုမ္ပဏီ10ခုကျော်လောက်ပြည်တွင်းမှာယင်းနှိမ့်နှုတ်နယ်ပြီးလုပ်ကိုင်နေကြတာပါတရုတ်ကုမ္ပဏီတွေကတော့2018နောက်ပိုင်းမှာပြည်တွင်းကိုဝင်လာတာဖြစ်ပါတယ်ဒီကုမ္ပဏီတွေကတဆင့်ပြောင်းယူရောင်းချတဲ့ကိုယ်စားလှယ်တွေလည်းလက်ရှိမှာသူတို့ရဲ့အယောင်စင်တာတွေကိုပိတ်ထားရပါတယ်တချို့ကတော့လက်ကျန်တွေဆက်ပြီးရောင်းနေရတယ်လို့ကားလုပ်ငန်းရှင်တူဟာ view ပြောပါတယ
်ဒီ SKD ကားတွေကဒီတရုတ်ကားကိုရီးယားကားဆိုရင်တစ်နှစ်ကိုပြန်ရအစီး900နဲ့900ကျားကျောင်းရတယ်။ဒီ brand ကိုကြည့်စီကိုအခုချိန်မှာဟိုကားတက်တယ်ဆိုတာကအရင်လက်ကျန်တက်စီပြီးသားလက်ကျန် store တွေပဲဒီဈေးကွက်တွေကိုပြန်ပို့နေတာပြန်ရောင်းနေတာအစ်စ်ထပ်ပြီးတော့ဝင်တော့အခုချိန်မှာဒီ store တွေကလည်းပုံမှားပြီဆိုတော့စတုံတုံများတော့ကိုစနာဝ
ါဒီရင်းတက်စင်ထုတ်လုပ်တဲ့ SKD အမျိုးအစားဂျပန်တရုတ်ကိုရီးယားကားတွေရဲ့ရောင်းအားဟာ2018-19 မှာအမြင့်ဆုံးရောက်ခဲ့ပြီးယင်းအစီး2000နီးပါးထုတ်နိုင်ခဲ့တယ်လို့ကားထုတ်လုပ်တဲ့လုပ်ငန်းရှင်အချို့က VOA ကိုပြောပါတယ်2016ခုနှစ်ကတည်းကပြည်တွင်းမှာ SKD ကားတွေစထုတ်ခဲ့တာဖြစ်ပြီးလက်ရှိထိအစီး6000လောက်ရောင်းချထားပါတယ်ဈေးကွက်ထဲမှာ American Dollar ကိုမြန်မာကျပ်ငွေ 2200 လောက်ရှိနေပြီးကားတင်သွင်းတာလည်းမရှိတဲ့အတွက် SKD အမျိုးအစားကားတွေကရခင်ဈေးထက် 30 ရာခိုင်နှုန်းလောက်တက်သွားပါတယ်ပြည်ပကတင်သွင်းတဲ့ကားတွေဆိုရင်တော့ 80 ရာခိုင်နှုန်းလောက်ထိဈေးတက်နေပါတယ်
ကိုစံကြောပြောပြပေးခဲ့တဲ့နိုင်ငံတွင်းနိုင်ငံတကာကားကုမ္ပဏီထုတ်လုပ်မှုအားလုံးနှိပါရက်ဆိုင်ရတဲ့တဲ့မှာထိုင်းနိုင်ငံအခုတခါတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေနေနာကြေးရော့ကြေးရတဲ့တဲ့ပြောပြပေးမှာပါစမုတ်စကွန်ပြည်နယ်တွေကအထည်ချုပ်စက်ရုံတစ်ခုနဲ့လျက်စစ်ပစ္စည်းထုတ်လုပ်တဲ့စက်ရုံနှစ်ခုမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားစုစုပေါင်း80ကျော်ကိုအလုပ်ရှင်ကကိုဗစ်ကပ်ဘေးကာလမှာအလုပ်ကနေရှော့ချလိုက်လို့တရားစွဲဆိုရမှာအစုအဖွဲ့တစ်ခုချင်းစီနေနာကြီးဘတ်တန်းကျော်စီရပြန်လည်ရရှိခဲ့ပါတယ်ဒီသတင်းကို VOA သတင်းတောင်မိုင်အေးမာကပြောပြပေးမှာပါရှင်
ထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်မဟာချိုင်မြို့ဗန်လိုင်ရက်ကလျက်စစ်ပစ္စည်းစက်ရုံမှာပြီးခဲ့တဲ့2021ခုနှစ်ဩဂုတ်လမှာကိုဗစ်ကရောဂါကူးစက်မှုကိုအကြောင်းပြပြီးအလုပ်သမား45ဦးကိုနစ်နာကြေးမပေးဘဲအလုပ်ကနေရန်နာလိုက်တဲ့အတွက်တရားစွဲဆိုရမှာတော့နစ်နာကြေး50ရာခိုင်နှုန်းသာရရှိပြီးဗန်ငွေတန်းကျော်ရရှိခဲ့တယ်ဆိုပြီးရှေ့တန်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်အလုပ်ရှင်လူမကဆိုတော့ချောချောရေးမနေမှာသူတို့45ဦးအားသူတို့ပေါင်းဆန်ဘန်ကိုညချက်ချက်ပြီးပြီးစီဘူးတဲ့မင်းချပြနေပါတယ်သူကအလုပ်ရှင်ကသူ့အင်ကိုမပေးနိုင်ဘူးဆိုတဲ့ကြောင့်သူကတရားရုံးမှာဆက်တရတယ်သူမပေးနိုင်ဘူးဆိုတော့ဒီမှာငွေကြေးအဲ့လိုဖြစ်လို့လောလောမရှိဘူးအဲ့တော့နောက်ဆုံးကြတော့ဒီအလုပ်သမားနဲ့အလုပ်ရှင်ကိုတရားကြည့်ကြရမင်းတို့ညှိရနှိုင်းရပါဆိုလို့ညှိနှိုင်းနေနောက်ဆုံးသူဥပဒေတက်ဥပဒေချော့နောက်ဆုံးကြတော့အရင်ကတည်းကငုံနေငုံနေအားလုံးကြည့်လိုက်တာပါခင်ဗျာ
နော်အလားတူမဟာချိုင်ဒေသအုံနွဲ့အရက်ကအထက်ကျုပ်စက်ရုံမှာလဲမြန်မာလူသမား28ဦးကတော့အလုတ်ကနေရှော့ချခံရတာကိုပြန်လဲတရားစွဲဆိုခဲ့ရမှာနစ်နာကြီး80ရာခိုင်နှုန်းအဖြစ်ဗတ်ငွေတန်တန်းကျော်ပြန်ရရှိခဲ့တယ်လို့လဲဦးအောင်ကျော်ကဆိုပါတယ
်သူတို့ကတော့တရားဝင်အမှုလုပ်သားတယ်အဲ့တော့သူက၄နှစ်တန်တန်းပြည့်ပြီးတဲ့အခါကျတော့ဟိုသူတို့စီးပွားရေးကျဆင်းနေဆိုပြီးမှလုတ်သားကိုရှော့ချလိုက်တဲ့ပေါ့ဗျာရှော့ချမှသူတို့ဆက်လက်ပြီးမှစက်ကျုပ်တန်တန်းမတူပြီးတော့ဘူးဆိုပြီးမှသူကကိုမီလုတ်သားကိုအလုတ်ကနေရနားပလိုက်တာ
ကိကကစီယံရနာလိုက်တဲ့အတွက်အလုတ်သမားတွေအတော်များများအလုတ်လက်မဲ့တက်တနာကိုကြုံခဲ့ရပါတယ်။အဲ့ဒီအချိန်တုန်းကတော့တိတ်နဲ့ချီရှိတဲ့မြန်မာလူသမားတွေဟာနေရက်ပြန်ခဲ့ကြပါတယ်။အခုကတော့ဒီဇိုင်းမမတ်နဲ့တရားရုံးတက်ခဲ့တာကြောင့်အောင်မြင်မှုရခဲ့တာလို့လည်းဆိုပါတယ်
။ဒါကြွားတဲ့ခါမှာအစောပိုင်းကိုဘူးဖြစ်ဖြစ်ချင်းတားကြီးစုစုဘူးဖြစ်နေတဲ့ချိန်မှာတော့တချို့ကဟိုဥပဒေကြောင့်နားမလဲတာဒီလက်ရှိတော့အကူဝင်လက်ဖြစ်တဲ့ဆိုမှအဲ့ကာလမှာလမ်းလည်းမပိတ်ပြတဲ့ခါမှာအလုတ်ပြုတ်မှအင်ဂျင်ကုန်တဲ့လူတွေအများကြီးဆိုတော့ကျွန်တော်ကြားပြရပါတယ်ခင်ဗျ။
ဟုတ်ကဲ့
တချို့ကြတော့တန်ကြားတဲ့မိလာနေသိတယ်အခုလိုအလုပ်သမားကြီးဖွဲ့စည်းသိရလူကြတော့ဒီတိုင်းမမအခုဆိုရင်ဒါတော့အလုပ်သမားကြွယ်ကောင်းနေပြောမှာခင်ဗျနှစ်နှစ်ကြော့ကြော့ထိသူဟိုအလုပ်လုပ်နေတဲ့ဆောက်တာပေါ့နော်တခြားအလုပ်ရုံမှာအလုပ်သူတို့ဘဝအတွက်အသက်မွေးဝမ်းကြောင်းအလုပ်တွေလုပ်နေနေတဲ့အမှုအကျဉ်းဆိုင်နေရရုံချင်းရောက်တဲ့ကြက်ရုံချင်းကြက်ကြက်ဒါကြွယ်ကောင်းကောင်းနဲ့လုပ်လိုက်လို့အောင်မြင်မှုရသွားတာပါဟုတ်ကဲ့
ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလနှစ်နှစ်ကျော်အတွင်းစက်ရုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလုံအားကမပေးနိုင်ပဲဒေဝါလီခံလိုက်တဲ့စက်ရုံတွေလည်းရှိနေပါတယ်စက်ရုံတွေမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေဟာလည်းလုံအားကနစ်နာတာတွေနေရက်ပြန်ရတာတွေလည်းရှိခဲ့တယ်လို့အခုလိုမျိုးစက်ရုံတွေကိုတရားစွဲဆိုပြီးနစ်နာကြေးတောင်းဆိုတဲ့အမှုတွေလည်းရှိခဲ့ပါတယ်ရှင်
ထိုင်းအထည်ချုပ်စေယုံကမြန်မာအလို့သမားတွေနင့်နာကြီးထိုင်းဘက်တန်းစီရောက်ကြရတဲ့တဲ့လိုင်းအေးမှာပြပြပေးခဲ့တာပါ။ဂျာသာရီညရဲ့နောက်ဆုံးရသတင်းပြပချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေဂျာသာရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်၊ဂျမအေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုကြောင်းလို့ရ
view american တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 9885 line to meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစရဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့ပဒံများနဲ့လက်နက်ကိုင်ပဋိပက္ခအကြောင်းနားဆင်ရမှာပါတမရော်နဲ့တိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တချို့ဟာမိုးကုံနဲ့မိုင်းရှုရတနာမြေမှာအကျိုးတူစီးပွားရေးလုပ်နေကြပါတယ်တမရော်ရဲ့စီးပွားဘက်လက်နက်ကိုင်တွေဟာတမရော်ကိုထိတိုက်ခိုက်မှာမဟုတ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားတာနားဆင်ပါရှင်
ဒမယာနီလာနဲ့အခြားရောင်စုံဂျန္နာတွေပါဝင်တဲ့မြမကြောင်းရဲ့လုပ်ငန်းမှာတပ်မတော်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေအကျိုးအမြတ်ခံစားနေရပုံကို Global Witness အဖွဲ့ကမကြာမီကစာမျက်နှာ80အစီရင်ခံစာထုတ်ပြန်ထားပါတယ်။တပ်တို့လုပ်ငန်းအစီရင်ခံစာ Corporation မှတ်တမ်းကုန်သွယ်ရေးမှတ်တမ်းတွေကိုလေ့လာတဲ့အပြင်အစိုးရအရာခံကြောင်းရဲ့လုပ်ငန်းလုပ်ကံသူတွေနဲ့ဒေသခံ150ကျော်ကိုတွေ့ဆုံမင်းများနဲ့အပေါ်မှာအခြေခံပြီး conflict ruby ဆိုတဲ့အစီရင်ခံစာကိုအသေးစိတ်ရေးသားထားတာဖြစ်ပါတယ်။ကျောင်းမြတ်လုပ်ငန်းမှာလည်းတရားဝင်ထုတ်လုပ်မှုနဲ့တရားမဝင်တဲ့မှောင်ကိုထုတ်လုပ်မှုဆိုပြီးနှမျိုးနှစားရှိပါတယ်။2014က2019အထိလင်းဒေတာကာလအတွင်းတရားဝင်ထုတ်လုပ်မှုဟာနှစ်စဉ်ပြင်းပြဒေါ်လာတန်း400ကျော်မယ်လို့ဆိုပါတယ်။မှောင်ကိုကုန်သွယ်မှုကိုထည့်ပေါင်းလိုက်ရင်တော့နှစ်စဉ်ပြန်ပြတမှုဒေါ်လာတန်း1500နဲ့2000ကျားရှိမယ်လို့ခန့်မှန်းပါတယ်အခုတော့ဒီလုပ်ငန်းဟာစစ်ကောင်စီလက်ထက်ရောက်သွားပေါ်ရှိပါတယ်မြမစီးပွားရေးဥပိုင်ကုမ္ပဏီနဲ့လက်အောက်ခံအစုအဖွဲ့တွေဟာမိုးကုတ်ကြောင်းမြက်လုပ်ငန်းကိုကြီးစိုးထားသူတွေဖြစ်ပါတယ
်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းနားလည်မှုနဲ့ကြောင်းမြက်ဒူးဖော်ရေးဟာအရှင်အဟုန်နဲ့ဒိုးပွားလာတယ်လို့ဆိုပါတယ်စစ်တပ်နဲ့နှီးဆက်လို့ဒူးဖော်ခွင့်လိုင်စင်ရလာတဲ့ကုမ္ပဏီကြီးတွေဟာသူတို့ရလာတဲ့လုပ်ွက်တန်းမှာဒေသခံတွေကိုတနိုင်တစ်ပိုင်းဒူးဖော်ခွင့်ပေးပြီးငွေကြေးကောက်ခံကြပါတယ်။ဒါပေမဲ့မိုးကုံမြို့နယ်ဟာအေးအန္တရာယ်မဟုတ်ပါဘူး။အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဖမ်းဆီးထိန်းသိမ်းမှုတွေရှိနေပါတယ်။စစ်ကောင်စီတပ်နဲ့တိုင်းသားလက်နက်ကိုင်တပ်တွေလည်းမကြာခဏတိုက်ပွဲဖြစ်ပွားပါတယ်။ကြောင်မြထွေးရမှာနာမည်ကြီးတဲ့မန်းရှူးမြို့နယ်မှာလည်းအလားတူနားလည်မှုယူပြီးဒူးဖော်ဓာရီရှိပါတယ်အဲ့ဒီမှာလဲရှမ်းလင်းလက်ကင်အချင်းချင်းတိုက်ခိုက်ကြလို့ဒေသခံတွေထွက်ပြေးပြီးစစ်ဆောင်သူတွေများပြားလာပါတယ
်ကျောင်းမြတ်ဒူးဖော်ရာဒေသတွေမှာလက်နက်ကင်ပဋိပက္ခဖြစ်ပွားနေပြီးမဲ့ဘန်ကောက်ဟောင်ကောင်နယူးယောက်နဲ့လန်ဒန်မှာတော့ဒေါ်လာသန်းပေါင်းထောင်ချီပြီးကျောင်းမြတ်ရောင်းဝယ်နေကြပါတယ်မြမဗတ္တပြားနဲ့အခြားကျောင်းမြတ်တွေဟာလက်လီဈေးကွက်မှာအယောင်ွက်တယ်လို့ဆိုပါတယ်မြန်မာပြည်ကကျောင်းမြေအရင်ဒုံးတွေကိုထိုင်းနိုင်ငံမှာစီမံပြုပြင်ပြီးနိုင်ငံတကာကျောင်းမြေကုမ္ပဏီတွေကတဆင့်ရောင်းဝယ်ကြပါတယ်။နိုင်ငံတကာကျောင်းမြေကုမ္ပဏီ30ကို Global Witness ကစုံစမ်းမေးမြန်းတဲ့အခါမှာသူတို့ရောင်းဝယ်တဲ့ကျောင်းမြေမှာတွဲဆွနေတာကိုမသိကြတာများပါတယ်။မြန်မာပြည်အတွက်ကျောင်းမြေကိုရောင်းဝယ်မှုမပြုဘူးအတီလင်းကျင်ညာတဲ့ကုမ္ပဏီ၄ခုသာရှိပါတယ်တဲ့။ကမ္ဘာဗဒမြားထုတ်လုပ်မှုမှာမြန်မာက90ရာခိုင်နှုန်းရယူထားပါတယ်
တမရော်ပိုင်ကုမ္ပဏီဟာကြောင်းမြက်လောကမှာအမျက်ထုတ်နေတာကြားလာပါပြီတိုင်းသားလက်နက်ကိုင်တွေဟာလည်းဒီလုပ်ငန်းကိုစိတ်ဝင်စားကြပါတယ်အ အပြည့်ရအဖွဲ့တွေဖြစ်တဲ့ကိုကန်းနဲ့မိုင်းလာတပ်ဖွဲ့တွေဟာမိုင်းရှူကြောက်တွင်းတွေမှာရင်ဦးဆုံးရင်းနှီးမြုပ်နှံထားကြသူတွေဖြစ်ပါတယ်။မိုးကုံးနဲ့မိုင်းရှူမှာဝတ်တပ်ဖွဲ့နဲ့တပ်မတော်ကစီးပွားပဲဖြစ်ပါတယ်။ပို့အမျိုးသားအဖွဲ့ချုပ်ဟာမိုင်းရှူမှာကြောက်တွင်းတစ်ခုရှိပြီးမိုးကုံးမှာဖက်ဆက်လုပ်ငန်း၃ခုရှိပါတယ်။နေပြည်တော်မှာကြောက်ဖြတ်ဆက်ယုံတည်ထောင်တဲ့အထိကြောက်မြက်လုပ်ငန်းတွေထဲထဲဝင်ဝင်ပါဝင်လာပါတယ်။ပရမညာနဂါကုမ္ပဏီကိုလည်းပို့အဖွဲ့ကပိုင်ပါတယ်။မြောက်ပိုင်းရှမ်းတပ်ဖွဲ့ကလည်းမိုင်းရှူမှာရင်းနှီးထားပုံရပါတယ်။တပ်ဖွဲ့ဌာနချုပ်အခြေစိုက်တဲ့ဝမ်ဟိုင်းဟာမိုင်းရှူနဲ့မိုင်းနဲ့ဆဲသားကွာဝေးပါတယ
်။ကျောင်းမြတ်လုပ်ငန်းနဲ့ပတ်သက်ပြီးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပဋိပက္ခဖြစ်ကြသလိုတိုင်းရင်းသားအချင်းချင်းလည်းတိုက်ခိုက်ကြပါလေ။အသေးစားတိုက်ပွဲတွေဖြစ်နေလို့တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့အကျိုးတူစီးပွားရေးကိုသတိမပြုမိကြတာလို့ဆိုပါတယ်။စီပွားရေးမှာတပ်မတော်နဲ့တွဲဖက်မှုရှိနေတဲ့အတွက်ရှင်းစွဲအခြေအနေကိုသာဆက်လက်ထိန်းသိမ်းထားလိုကြတယ်လို့ဆိုပါတယ်။ကိုကျော်စီပွားကိုသာအဓိကဦးစားပေးကြလို့ဝတ်တပ်ဖွဲ့မိုင်းနာတပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းတပ်ဖွဲ့တွေမှာစစ်ကောင်စီကိုတိုက်ခိုက်ပြီးဖြုတ်ချဖို့အစီအစဉ်မရှိပါဘူး။တောင်ပိုင်းရှမ်းတပ်ဖွဲ့ကတော့ထိုင်းနယ်စပ်ကြောင်းမြေကုံသွင်းမှုကိုထိန်းချုပ်ထားတယ်လို့ဆိုပါတယ်။တောင်ပိုင်းရှမ်းတပ်ဖွဲ့ရဲ့ဌာနချုပ်ဟာထိုင်းနိုင်ငံနေဆက်လွယ်တိုင်းစီယာမှာရှိပါတယ်။မိုင်းရှူကျောင်းမြင့်နဲ့ထိုင်းကုံတွေတွေအကြဆက်သွယ်ပေးတဲ့သမိုင်းအစီရင်လာရှိပါတယ်။ဝန်ထမ်း40လောက်ရှိတဲ့ကျောင်းမြင့်စီမံပြုပြင်ဆက်ရုံလွယ်တိုင်းစီယာမှာတည်ထောင်ထားပါတယ်။မိုးကုံနဲ့မိုင်းရှူပြည်မြားဝယ်လို့တဲ့ထိုင်းကုံတွေတွေဟာတောင်ပိုင်းရှမ်းတပ်ဖွဲ့နဲ့ဆက်သွယ်ရေးလုပ်ကင်ကြပါတယ်။ပြည်မြားနဲ့လက်နက်ကင်အချို့ဒွန်းတွဲနေတာသိတာထင်ရှားလာပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလောအစီအစဉ်မတိုင်ခင်မှာတော့အပတ်စဉ်ကျမရေးကဏ္ဍကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်ကျမရေးကဏ္ဍမှာနှလုံးဖောက်သေဆုံးမှုကိုကာကွယ်ရေးနှလုံးဖောက်သေးဆုံးမှုကာကွယ်ရေးအကြောင်းပြောပြထားပါတယ်။နှလုံးဖောက်သေးဆုံးရတာကအဓိကသွေးကြောပိတ်တာကြောင့်ရုတ်တရက်ဖြစ်ရပြီးတချို့မှာတော့အသက်မဆုံးရှုံးရအောင်ကာကွယ်ပေးနိုင်တယ်လို့နှလုံးအထုကူတွေကဆိုပါတယ်။သွေးကြောပိတ်တာကနေဘလို့နှလုံးဖောက်သေးဆုံးရပြီးဘလို့အသက်မဆုံးရှုံးအောင်ကာကွယ်နိုင်ပါတယ်။ဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါအထုကူနဲ့မန္တလေးဆေးသက္ကသိုလ်နှလုံးရောဂါအထုကူဌာနပေါင်ပေါက်ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
โอเคปมกะดอกเตอร์จอซอเวคะเนี่ยตนเราอยวยมตันเกณฑ์ณလုံးผ่องเตซงดาเนี่ยปะทะปีปีกระตะบัดตรงกะโหงเหยยดูริมาโพผิดลาดาเนี่ยณလုံးสะทิไกตาโกผิดซีเดอาจารย์เนี่ยนาวกากวยรีโกเปอปีมาอะกุตะบัดรอเสียเยอะกุโลเตซงยะรากะเนี่ยกากวยรีโกอธิกาเปอมามุบ้าจองอะกุโลณလုံးผ่องเตซงอะบงโกสะปีรอရှင်းปะไปบะละเสีย
เราณလုံးตวยจอเป็ดกวายิงไอ้ณလုံးเป็ดตวาเดသွေးကြောကသွေးစီးစင်းနေတဲ့နှလုံးကြွတာကအလုံးမလုံးတော့ဘူးပေါ့ဒါကိုအချိန်မီပေါ့အဲ့တော့နှလုံးကြွတာတစ်ခုကမိနစ်20နာရီဝက်လောက်ထိတော့သူ့စီကိုသွေးမလာတဲ့ဟာကိုလက်ခံနိုင်တယ်အဲ့ဒီအချိန်တည်းကြော်သွားပြီဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီနှလုံးကြွတာတွေကစပြီးတော့ပျက်စီးလာပြီးဒီ window period ဆိုတာ6နာရီပေါ့နော်အဲ့တော့6နာရီလောက်တွင်းမှာဒီသွေးကြောကိုပြန်ဖွင့်နိုင်ခဲ့တယ်ဆိုလို့ရှိရင်တော့ဒီနှလုံးကြွတာတွေကတော်တော်များများပြန်ပြီးတော့သွေးပြန်ရမယ်ကံပြီးအလုံးတဲ့ထဲမှာပါလာ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီအချိန်မီသွေးကြောပြန်မဖွင့်နိုင်ဘောနော်။ဘယ်လိုဆက်ဖြစ်လာမလဲဆရာကြ
ီး။တကယ်လို့သူ့ဘတ်သူတဘာဝတရားအရခန္ဓာကိုယ်မှာရှိတဲ့သွေးတွင်းမှာဒီသွေးကလေးကိုပြောစေနိုင်နဲ့ခန္ဓာကိုယ်ကသူ့အလိုတရားထုတ်တဲ့ဓာတ်တွေရှိတယ်။အဲ့ဒါတွေကြောင့်လည်းသူ့အလိုလိုပွင့်သွားနိုင်တယ်လို့ကျွန်တော်တို့အပြင်ကနေဆေးပေးတာပဲဖြစ်ဖြစ်သွေးကြောပွင့်အောင်သွေးကြောချဲ့တာပဲဖြစ်ဖြစ်အဲ့လိုမျိုးမဖွင့်နိုင်ခဲ့ဘူးဆိုလို့ရှိရင်အဲ့ကြွသားတွေကလုံးဝပျက်စီးသွားတယ်အလုံးလုံးတဲ့အတွက်နှလုံးညစ်တဲ့အားနည်းသွားတယ်နှလုံးကနေထွက်တဲ့ခန္ဓာကိုယ်တစ်ခုလုံးကိုပေးမဲ့တွေးရအလုံးလောက်မရတော့ဘူးအုံနောက်ထဲကိုတွေးမရလို့တတိတိလဲကြသွားတာဖြစ်နိုင်တယ်နောက်တစ်ခုကတော့ခြေကိုတွေးရမတွားလို့ရှိရင်ဘက်ပြန်ပြီးတော့အဲ့ဒီတွေးတွေကအဆုတ်ထဲမှာတွားပြီးတော့အိုင်နေအဲ့ခါကျတော့အဆုတ်ထဲမှာကြေတက်ပြီးများလာပြီးတော့အမောဖောက်တယ်အဲ့ဒါတွေကိုအချိန်မီမကုထိုင်ဘူးဆိုလို့ရှိရင်ပေးဆုံးမှုဖြစ်တာပေါ့
ဟုတ်ကဲ့ဆရာနောက်ရောအခုလိုမဖွက်နိုင်ရင်ဆက်ဖြစ်နိုင်တာက
နှလုံးကြွက်သားတွေဟာနှလုံးကိုသူ့အလိုလိုကိုအလုံးလုံးစေတိုင်တဲ့ electricity ကိုပါသူကပေးတာရှိအဲ့ electricity ပြဿနာတက်တဲ့အခါမှာ နှလုံးပြက်သွားတဲ့ကျွန်တော်ဒီနှလုံးကြွက်တာအရာနေပြီးတော့နှလုံးခုန်ပြက်မှန်တာပေါ့ပေါ်လာတဲ့အခါမှာသူ့ရဲ့နှလုံးခုန်ပြက်သွားတယ်တကယ်လို့များတိတ်ဆိုးခဲ့ရင်အစ်ဒီနှလုံးကြွက်သားကပျက်စီးသွားနေမှာပဲနဲ့ပေါက်သွားတယ်ပေါက်သွားရင်နှလုံးထဲမှာရှိတဲ့သွေးတွေကနှလုံးနဲ့နှလုံးအပေပါထဲမှာသွားပြီးတော့ပွက်သွားတယ်အဲ့ဒီခါမှာနှလုံးကညစ်လေလေသွေးရရှိမရောက်တော့ဘူးနှလုံးရဲ့အပြင်နဲ့အမေပါထဲမှာသွားအိုင်တယ်အဲ့ဒါကြောင့်လေချက်ချင်းပြေနိုင်တယ်အဲ့ဒီကနေမှသူကတကယ်လို့အသက်သေးမသွားဘူးအရှင်ကြံရစ်ခဲ့တယ်ဆိုရင်နောက်ပိုင်းပြဿနာတွေကတော့နှလုံးကြီးမယ်နှလုံးကြွက်သားညှင်းအားနည်းမယ်အဲ့ခါကျတော့လူနာမောမယ်ဖောမယ်နောက်ဆက်တွဲပြဿနာတွေပေါ့
ဟုတ်ကဲ့ဆရာကြီးခုနဆရာပြောသလိုဒီရုပ်တရက်သေဆုံးမှုမဖြစ်အောင်ပေါ့ဆရာနော်ဒီအချိန်မီသေချာပြန်ဖွင့်နိုင်ဖို့အတွက်ဆိုလို့ရှိရင်အဓိကလူနာဘက်ကပါကျိုတိထားဖို့အရေးကြီးမယ်ထင်လဲဆရာကြီ
းအဓိကသွေးကြောကျင်းနေဆိုတာကတော့ရုပ်တည်းအသက်အန္တရာယ်ပေးနိုင်တဲ့ယောဂါမဟုတ်ဘူးအာလှုပ်ရှားတဲ့အောင့်နေနားလိုက်တဲ့တက်တာတွေဒါဖြည်းဖြည်းချင်းဆရာဝန်စီမှာပြလို့ရတယ်ယောဂါရှာလို့ရတယ်ကုလို့ရတယ်ရုပ်တည်းအသက်အန္တရာယ်ပေးမယ့်ဟာကနှလုံးသွေးကြောပိတ်တာပေါ့ဒါနှလုံးသွေးကြောပိတ်တာကတချို့တွေကြတော့လေဘလောက်ဖဲလူနာကကျမရေဘူဒူတာတွေပြေဆုံးလို့အားတဲ့ awareness ကြီးဘလောက်ပဲရှိနေနေဘလောက်ဖဲခင်မိတဲ့ကူတာမှုတွေနဲ့လက်တကန်းကွာမှာပဲရှိနေနေဘလို့မှမကယ်နိုင်တဲ့ဟာတော့ဒီ sudden death ပေါ့တချို့ကသူကြောပိတ်တယ်ချက်ချင်းကိုနှလုံးခုန်ကျက်ပေါက်ပြီးတော့ဘာမှအောင်းနေအောင်းနေပုံစံတိုင်းဆိုသေးသွားတယ်အဲ့ဒီဟာတွေကတော့ကျွန်တော်တို့ဘလို့မှမကုတိုင်ဘူးပေါ့နော်အရန်ကိုဒီ massive heart attack ခေါ်တာပေါ့နော်တော်တော်ကြီးကိုဟလာနှလုံးပင်မသွေးကြောကြီးကိုပိတ်သွားတယ်နှလုံးကြွက်သားတွေအများကြီးတစ်ခါတည်းပျက်စီးသွားတယ်အဲ့လိုဟာရောကျွန်တော်မကင်နိုင
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီမသေးအောင်ကာကွယ်ရေးကုသပေးနိုင်တဲ့အနေအထားကရော
အဲ့တော့ဖြည်းဖြည်းချင်းပိတ်တယ်အောင့်တယ်အဲ့လိုဟာမျိုးမှာအချိန်မီပေါ့နော်သူကချက်ချင်းရုတ်တရက်စောစောပြောတဲ့ sudden death ထဲမှာမပါဝင်တဲ့လူတွေကတော့အချိန်မီတာသွေးကြောပွင့်အောင်ကုသတဲ့ကုထုံးတစ်ခုခုရခဲ့မယ်ဆိုရင်အဲ့လေရှင်မေဒီသလုံးသေးကြောပိတ်ရဲ့နောက်ဆက်တွဲဖြစ်တဲ့အမောဖောက်တာတွေကာကွယ်နိုင်မှာဖြစ်တယ်အဲ့တော့အဲ့လိုတီးဖို့အတွက်နှလုံးသွေးကြောပိတ်ယောဂါကိုနှလုံးသွေးကြောပွင့်ကုထုံးတစ်ခုခုရနိုင်ဖို့အတွက် step က၄ခုရှိတယ်နံပါတ်၁ကလူနာကိုယ်တိုင်လူနာကိုယ်တိုင်ကသူ့မှာခံစားနေတဲ့ဝေဒနာဟာနှလုံးသွေးကြောပိတ်တာလားလို့သူတန်တရာရှိရမယ်အဲ့ဒီဟာအတွက်ကတော့လူနာကattack awareness ဆိုတာရှိဖို့လိုပါတယ်။ပြီးရင်သူကပထမဆုံးပြေသွားမယ်ဆိုတော့ fast medical contact ကျန်းမာရေးဝန်ထမ်းသို့မဟုတ်ဆေးရုံဆေးခန်းကိုအရင်ဆုံးသူက medical person နဲ့သူတွေ့ရမယ်။ medical person ကလည်းလူနာကတော့သူ့ကိုသူနှလုံးသွေးကြောပိတ်တယ်ထင်လို့လာပြပါတော့ညာလေ။သူပထမဆုံးအဲ့ဒီ symptom ကို aware မဖြစ်ဘူး။ဒါကတော့အစာရင်လည်းလာမသိပါဘူး။ဒါကတော့ရိုးရိုးအပေါ်ရန်လာတာပါပဲ။ဆိုတဲ့ဟာမျိုးနဲ့ဒီ base ဖြစ်သွားခဲ့ရင် now step ကျွန်တော်ဘယ်လိုမှမသွားနိုင်ဘူးအဲ့တော့ဒူနာကအဝဲဖြစ်တယ်သူရဲ့ first medical contact ကလည်းဟာဒါကတော့နှလုံးသွေးကြောပိတ်တာများဖြစ်မလားမသိဘူးလို့ဆိုရင်ဘာလုပ်ရမလဲကျွန်တော် ECG အရင်ဆုံးဆွဲဖို့လိုပါတယ်အဲ့တော့နှလုံးသွေးကြောပိတ်ယောဂါကိုပထမအဦးဆုံးနဲ့အမှန်ကန်ဆုံးသိနိုင်တဲ့ဒီယောဂါရှာဖွေမှုကတော့ ECG ပါပဲအဲ့တော့ ECG မှာနှလုံးသွေးကြောပိတ်ပါတယ်ဆိုတဲ့ဒီ electrical changes တွေတွေ့ပြီဆိုရင်ဒုတိယအဆင့်ဒီလူအသက်ရှင်ဖို့အောင်မြင်သွားပြီ
ဟုတ်ကဲ့နောက်တစ်ဆင့်ကဆရာကြီး
တတိယအဆင့်ကအဲ့ဒီ first medical contact ကဒီလူကိုသွေးကြောပွင့်အောင်ပူထုံးပေးနိုင်တဲ့နေရာကိုဆက်လက်ပြီးပို့ဖို့လိုတယ်ပြီးရင်အဲ့သူရောက်သွားတဲ့နေရာဆိုတာဆေးရုံပဲဖြစ်ဖြစ်ပုဂ္ဂလိကဈာမရေးဌာနပဲဖြစ်ဖြစ်အဲ့ဒီ center က action မြန်မြန်ယူဖို့လိုပါတယ်သူ့ကိုအမြန်ဆုံးသွေးကြောပွင့်စေဆိုရင်나이ဝက်အတွင်းမှာတွင်ပေးနိုင်တယ်။ primary PCI ကုထုံးဆိုလို့ရှိရင်တော့အရေးပေါ်သွေးကြောချက်ကုသခြင်းပေါ့နော်။နည်းနည်း60အတွင်းအရေးပေါ်သွေးကြောချက်ပေးနိုင်တယ်ဆိုလို့ရှိရင်အသက်ရှင်ဖို့အသက်ရှင်ခဲ့ပြီးရဲ့နောက်ပိုင်းမှာလည်းအမောဖောက်တာတွေကင်းကင်းနဲ့ပုံမှန်ဘဝကိုရောက်ဖို့ရာအတွက်ပေးချတော့ဖြစ်သွားပါတ
ယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါတင်ဆက်ဒေသတိုင်းသားတည်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့KNU ညောင်လေးပင်ခရိုင်တမဟာ3မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်ကကြေးရွာတွေကိုလက်နက်ကြီးတွေပစ်ခတ်လို့ရွာပေါင်း40ကျော်ကကြီးလက်ဒေသခံ9000ကျော်နေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တမဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကပုံကျဲတိုက်ခိုက်ခဲ့ရမှာတော့ AA တပ်ဖွဲ့ဝင်6ယောက်ကြာဆုံးခဲ့ပါတယ်။
ကျမကနန်းဟောမရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကေညိုညောင်လေးပင်ခရိုင်တမဟာသုံးမုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်အင်အားအလုံးရင်တိုးချဲ့ချလာပြီးတိုက်ပွဲနေ့တိုင်းဖြစ်ပွားနေတာကြောင့်ရွာပေါင်း40ကျော်ကဒေသခံလူထု9000ကျော်ထွက်ပြေးနေရတယ်လို့ဒေသခံကရင်အရက်ဖက်လူမှုရေးရအဖွဲ့ထံကနေသိရပါတယ်။ပြီးခဲ့တဲ့ဇူလိုင်လ၂ရက်နေ့ကမုံမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းငယ်9ခုကိုနယ်မြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တပ်ကတက်ရောက်တိုက်ခိုက်သိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကအင်အားအလုံးရင်တိုးချဲ့လာတဲ့အတွေ့ဒေသခံတွေထမှန်တင်းရှောင်ရတာပါထွက်ပြေးတင်းရှောင်ရတဲ့စစ်ရှောင်အများစုဟာစစ်တောင်းမြစ်အနောက်ဘက်ချမ်းမှာရှိတဲ့ဖြူးမြို့နဲ့တောင်ငူမြို့တောတောင်တွေထမ်းမှာလည်းပုန်းခိုနေစေလို့ဖြူးရောက်ဒေသခံတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်ထဲမှာရှိတဲ့ရှမ်းပြည်ဒုတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကရစတာနှစ်ကြိမ်တိုင်ပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်သက်စစ်ရေးတင်းမာမှုမြင့်တက်လာနေတဲ့အပြင်ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာလည်းရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စူလိုင်လ၁ရက်နေ့ကမိုးမိတ်မြို့နယ်ဝမ်ပတ်ကျွာအုပ်စု1အုံမြာနဲ့ပုံကောင်းရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်စစ်ကောင်စီဘက်က3ဦးသေဆုံးပြီး5ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ SFPB ဘက်ကပြောပါတယ်ပို့ချုပ်မှုကြီးမင်းအောင်လိုင်ကမ်းလှမ်းတဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတက်ဖို့ SFPB SSA ကအမိစင်းပေးထားပေမဲ့ဇွန်လ4ရက်နေ့ကတစ်ကြိမ်ဇွန်လ30ရက်နေ့ကတစ်ကြိမ်နောက်ဆုံးထားပြီးမိုင်းရှူမြို့နယ်ထဲကတပ်စခန်း3ခုဖယ်ပေးဖို့ညွှန်ကြားထားတာကြောင့်နှစ်ဖက်စီရေးတင်းမာလာပြီးငင်းချမ်းရေးအတွက်တွေ့ဆုံဖို့လည်း SSPB ဘက်ကဆိုင်းငံ့ထားပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်ကလေးမြို့နယ်တွေမှာပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းစစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားမှု17ကြိမ်ရှိခဲ့ပြီးစစ်ကောင်စီဘက်ကကြားဆုံမှုများပြားတယ်လို့ဒေသခံလူထုကကွယ်ရေးတပ်ကပြောပါတယ်။ချင်းအမျိုးသားအဖွဲ့ချုပ် CNO CNDF ရဲ့ဇူလိုင်လ4ရက်နေ့ထုတ်ပြန်ချက်မှာစစ်ကောင်စီဘက်က66ဦးသေဆုံးခဲ့ပြီးချင်းအမျိုးသားကကွယ်ရေးတပ်ဖွဲ့ကရဲဘော်3ဦးကြားဆုံ4ဦးဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စကိုင်းတိုင်းကလေးမြို့နယ်မှာစစ်ကောင်စီတပ်နဲ့ CNDF ပူးပေါင်းတပ်ဖွဲ့ကြားတိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးဖလန်းမြို့နယ်ကလေးဖလန်းကလန်းမော်မှာ၄ကြိမ်တိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီတပ်ဖွဲ့ဟာမေလအတွင်းဖလန်းမြို့နယ်ရမ်ထလိုကျေးရွာကနေအိမ်၁၀လုံး၊တလန်စာကျေးရွာကနေအိမ်၁၈လုံး၊ပေါတဲကျေးရွာကနေအိမ်၆လုံးနဲ့ဆောင်းလေးကျေးရွာကနေအိမ်၅လုံးတို့ကိုမိရှုဖျက်ဆီးခဲ့ကြတယ်လို့ CNO CNDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ရခိုင်ပြည်စစ်တွေအချင်းထောင်မှာဖမ်းဆီးခံထားရပြီးနှစ်နှစ်ကျော်ကြာမှုရင်ဆိုင်နေရတဲ့ပုံနှကျွန်းမြို့နယ်ကြောက်စိတ်ကြီးရွာသား၅ဦးကိုစွန့်လန်လ6ရက်နေ့မှာစစ်တွေခရင်တရားရုံးကနေထောင်တန်း3နှစ်ချမှတ်လိုက်ပါတယ်အခုလိုထောင်တန်း3နှစ်ချမှတ်လိုက်ရပေမဲ့ချုပ်ရက်တွေကိုခံစားခွင့်ရတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေသူတရားလူတော်ရှေ့နေဦးကျော်ညွတ်မောင်ကပြောပါတယ်ဒီလိုထောင်တန်းချမှတ်ခံရသူတွေကတော့ကြောက်စိတ်ရွာသားကိုညင်ညီအောင်အပါဝင်၅ဦးဖြစ်ပြီးသူတို့ကို2019ခုနှစ်ဧပြီလ19ရက်နေ့မှာတခြားကျေးရွာသား38ဦးနဲ့အတူစစ်ကောင်စီတပ်ဖက်ကဖမ်းဆီးခဲ့တာပါတခြားရွာသားတွေကိုစစ်ကောင်စီတပ်ဖက်ကလွတ်ပေးပေမဲ့ကိုညီအောင်အပါဝင်9ဦးကိုတော့ရခိုင်တပ်တော်အရင်နဲ့ဆက်ဆက်တယ်လို့စွပ်စွဲပြီးအရာရှိတဦးဖြစ်သူပို့ကြီးတင်ထွန်းနိုင်ကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်
ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ9နဲ့မြေမှအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကဘုံကျဲတက်ခတ်ရမှာ AA တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပါတယ်။ကရင်ပြည်နယ်ထိုင်းမြန်မာနယ်စပ်အနီးမှာရှိတဲ့အဲ့ဒီ AA တပ်စခန်းရဲ့အနီးပတ်ဝန်းကျင်တစ်ဝိုက်မှာတစုံတရာတိုက်ပွဲဖြစ်ပွားခဲ့တာမရှိဘဲစစ်တပ်ကဂျက်တိုက်လေယာဉ်နဲ့ရွေချက်ရှိရှိလာရဘုံကျဲတက်ခတ်တာကိုလိုအပ်တယ်လို့တုံ့ပြန်သွားမယ်လို့AA ပြောရေးဆိုခွင့်ရှိသူခိုင်တုခကပြောပါတယ်ဘုံကျဲတက်ခိုက်ခံရတဲ့ AA စခန်းကစေယုံစေခန်းစက်ချုပ်စက်ယုံအပါအဝင်အဆောက်အုံတချို့ပျက်စီးဆုံးရှုံးခဲ့တာပါ AA တပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်အတွင်းမှာတာမကကချင်ပြည်နယ်ရှမ်းမြောက်ဒေသကရင်ပြည်နယ်တို့မှာဖြန့်ကျက်လှုပ်ရှားနေတယ်လို့သိရပါတယ်
အခုသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါအကျန်းဘတ်နီးနဲ့အာနာသိန်းစင်ကာလအတွင်းတမျိုးလုံးနီပါမီးရှို့ခံထားတဲ့ချင်းပြည်နယ်ထန်တလန်မြို့ကိုပြန်လည်ထူထောင်ဖို့စစ်ကောင်စီကပြောဆိုလာပါတယ်အဲ့ဒီအပေါ်ချင်းလူထုချင်းကောင်းဆောင်တွေနဲ့ချင်းရက်ဘတ်ဖွဲ့စည်းတွေကဘလို့သဘောထားရှိပါတယ်လဲဆိုတာကိုတော့ကိုရောဘတ်ကစူးစီးပေးထားပါတယ
်ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစစ်ကောင်စီခန့်ချင်းပြည်နယ်အစိုးရအဖွဲ့ဦးဆောင်မှုနဲ့ထန်တလန်မြို့နယ်ပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးတရက်ကိုဟာခါမြို့မှာကျင်းပခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာစစ်ကောင်စီခန့်ချင်းပြည်နယ်ဝန်ကြီးချုပ်ဦးမွန်ဆန်းအောင်အနောက်မြောက်တိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှူးဘူမှုချုပ်မြို့ထွလှိုင်ထန်တလန်မြို့နယ်ကတိုက်ခါတော်ရဆရာတော်တချို့နဲ့အမျိုးမျိုးမျိုးဖတ်တချို့ကိုဖိတ်ခေါ်တက်ရောက်ခဲ့ကြပေမဲ့ဒီကိစ္စကလုံးဝလက်ခံနိုင်စရာမရှိဘူးလို့ထန်တလန်မြို့ကတိုက်ခါတော်ရဆရာတော် Reverend Lian Chon ကပြောပါတယ်
အဲ့ဒါလက်ခံနိုင်စရာမရှိတဲ့ဟာလို့ပဲထင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ကောင်စီကကျွန်တော်တို့ကမယုံတော့လို့ပေါ့နော်။ယုံလဲမယုံဘူး။သူတို့ကအားလည်းမကူဘူး။ကျွန်တော်တို့လောက်အားနဲ့ကိုအကူပဲလောက်လောက်ရမလို့အဲ့လိုခံယူရပေါ့။အဲ့ဒါကြောင့်စစ်ကောင်စီနဲ့ပတ်သက်တာလည်းကျွန်တော်တို့ကမလူချင်းဘူးပေါ့။သူတို့နဲ့လုံးဝမပတ်သက်တာဘူးပဲကျွန်တော်တို့လူချင်းတာ
။လူထုရဲ့ရွာကိုမီတင်ရှုပြီးပြန်လဲထူထောင်ပေးမယ်ဆိုတာလက်ရှိတော်လိုင်းကာလအနေထားမှာလက်ခံနိုင်စရာမရှိတဲ့အတွက်လူထုအနေနဲ့အထူးသတိထားဖို့လိုတယ်လို့ဇူလိုင်လ3ရက်နေ့စွဲနဲ့ဂျားကာလာချင်းမြို့သားအတိုင်ပင်ခံကောင်စီ ICNCC ကကြေညာချက်ထုတ်ပြန်ခဲ့ပါတယ် ICNCC အဖွဲ့ဝင်တဦးဖြစ်တဲ့ဦးပေမင်းကယခုလိုပြောဆိုပါတယ်
ဒီကောင်စီကသူတို့ကြည်ကြည်မမတမျိုးလုံးပြတိအောင်လုပ်ပေးမှပြန်လေတူထောင်ရေးကိုကျွန်တော်တော့လုပ်ပဲပါညာပြောတာကတော့ तू ကဒီသူကြားမှာချင်းချင်းရန်တိုက်ပေးတယ်လို့ဖြစ်တာပေါ့နော်ကျွန်တော်အမြင်တစ်ခုပေါ့တစ်ဖက်လေဒီသူတွေကိုဘော်ဒလင်ညာပေးမှပြောတဲ့အရာတစ်ခုဖြစ်တယ်ဒီသူတွေရှုံရှုံမျက်နှာခဲတဲ့ကောင်ဘလောက်ဖြစ်တရားမျက်တာမှုရှိအောင်ကိုသူတို့ကလုပ်ပေးမလဲဆိုတော့မိကွန်ထုတ်ဖျားတယ်လူသားမဆန်တဲ့ကျူးလွန်ထားတဲ့အရာတွေကိုသူတို့ကဖုံးဖိခြင်းလို့အဲ့လိုလူဆောင်ချက်တစ်ခုပဲလို့ကျွန်တော်အနေနဲ့တော့ဒီလိုယူဆရပါတယ်
ထန်တလန်မြို့နယ်ပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းဟာပြည်တွင်းပြည်ပရှိထန်တလန်မြို့နယ်သူမြို့နယ်သားများအားလုံးပါဝင်ပြီးဆောင်ရွက်ကြရမယ့်လုပ်ငန်းစဉ်တစ်ရပ်ဖြစ်တယ်လို့လည်း ICNCC ကဆိုပါတယ်အလားတူ CDF ထန်တလန်တပ်ဖွဲ့ကလည်းစစ်ကောင်စီရဲ့ထန်တလန်မြို့ပြန်လည်ထူထောင်ရေးနဲ့တည်ဆောက်ရေးဆိုင်ရာလုပ်ငန်းဆောင်ရွက်ချက်ဟူသမျှကိုလုံးဝလုံးဝအတိအမှတ်မပြုကန့်ကွက်တယ်ဆိုပြီးဇူလိုင်လ2ရက်နေ့ကထုတ်ပြန်ခဲ့ပါသေးတယ်။အင်ဂျင်2000ကျော်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်တဲ့ထန်တလန်မြို့ကိုစစ်ကောင်စီတပ်ဖွဲ့က2021ခုနှစ်စက်တင်ဘာလကနေ2022ခုနှစ်ဇွန်လအထိအနည်းဆုံး35ကြိမ်မီးရှို့ခဲ့ပြီးဖျားကျောင်း12ကျောင်းအပါအဝင်လူနေအိမ်ကြီး1500နီးပါးလောင်ကျွမ်းပျက်ကျခဲ့ရတယ်လို့ထန်တလန်မြို့ပြည်သူအားလုံးဟာလည်းနေဆက်ဒီတာနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထုတ်ပြန်တင်းရှောင်းနေကြရပါတယ်ခင်ဗျာ
ဆက်ပြီးတော့လက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်ဖန်ဆီးခံထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးဆိုတာမျိုးအပြစ်မပြောနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောလိုက်တဲ့အပေါ်တိုင်းနာခေါင်းဆောင်တချို့ကဘလို့သဘောထားရှိပြီးတုံ့ပြန်ပါတယ်လဲဆိုတာကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတ
ယ်မြန်မာနိုင်ငံသူနိုင်ငံသားအကျိုးစီးပွားကိုရှေ့ရှုပြီးနောက်ဆက်ကကောင်စီနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးမှုဖြစ်လာနိုင်တယ်လို့ရခိုင်ဥဆောင်ပါတီ AFP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုတုံ့တပါတယ်
။ဘုချုပ်စုမင်းထွန်းပြောတဲ့မဖြစ်နိုင်ဘူးဆိုတာမဖြစ်ဘူးမဖြစ်နိုင်ဘူးဆိုတာလေ။ဟုတ်လားမတွေ့ဆုံဘူးဆိုတာမဖြစ်နိုင်ဘူးပေါ့ဗျာ။နော်။ဆိုတော့တွေ့ဆုံတာလေးဖြစ်နိုင်နေပေါ့။နိုင်ငံသူနိုင်ငံသားတွေရဲ့ဂျိုးစီဘွားနယ်ပြည်ဆိုင်တာပေါ့ဗျာ။ဂျိုးစီဘွားရနော်တွေ့ဖို့ဆွေးနွေးဖို့လေးဖြစ်လာနေတာပေါ့။နော်ရန်ဘက်ကနေမိတ်ဖက်လေးဖြစ်သွားနေတာပေါ့
။အာဆီယံအထူးတန်တမာနဲ့ဇူလိုင်လရက်မှာတွေ့ဆုံဆွေးနွေးခဲ့တဲ့ဒေါက်တာအေးမောင်ကဒေါအောင်ဆန်းစုကြည်ကိုလှုပ်ပေးဖို့လက်ရှိရခိုင်ပြည်နယ်ကအခြေအနေတွေပြင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ဖို့အချက်ငန်းချက်ကိုအကြံပြုခဲ့တယ်လို့လည်းသိရပါဗျ။အလားတူအာဆီယံဒုတန်တမာနဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ထိုးတိုင်းရနာလက်နက်ကင်တော်လှန်ရေး EAO ခုနှစ်ဖွဲ့တို့ကလည်းတက်ဆိုင်သူပါဝင်သည့်ပါဝင်ထိုက်သူအားလုံးနိုင်ငံရေးသွေးဆုံဆွေးနွေးပွဲကျင်းပနိုင်ဖို့တင်ပြခဲ့တယ်လို့လည်း PPSD ပြောခွင့်ရမွန်ပြည်ထက်ပါတီကိုစလဲနိုင်အောင်မင်းကခုလိုပြောပါတယ်
သူဆုံးတွေ့ဆုံးထားတဲ့ပုံစံတွေကိုတွေ့ဆုံးသွားဖို့ကျွန်တော်တို့ကတိုက်တွန်းသွားတယ်ဒါကိုလည်းကျွန်တော်တို့ပြောလိုက်ရင်တကယ်ဒီနိုင်ငံမှာတကယ်အရေးကြီးတဲ့ပုံစံတွေကိုဟိုစုဂရက်ကအတော်စကြီးပါဝင်တယ်သူလည်းအာတိထားပါတယ်ဒါကပြပြည်တဲ့ကသူပါမအောင်ချိန်လာတော့ကဒါကိုလည်းဆိုကျူစားတယ်တမတူတူညာဘူးဒီတစ်ပတ်မှလည်းတွေ့ကြရအောင်လည်းသူဆက်လက်ကျူစားသွားမယ်လို့ပဲသူကျွန်တော်တို့ကိုဟိုရှင်းပြခဲ့ပါတယ်ခင်ဗျာ
ဒေါ်အောင်ဆန်းစုကြည်ဟာနေပြည်တော်အထောက်ထောင်မှာထောင်နန်းဆက်တဲ့လက်ရှိချမှတ်ခံထားရပြီးပုံမှန်6ခုကိုလည်းဆက်လက်ရင်ဆိုင်နေရဆဲပါမြန်မာနိုင်ငံကအဖွဲ့အစည်းတည်တည်နေနဲ့နိုင်ငံရဲ့အခင်းကျင်းနဲ့ပြည်သူလူထုအကျိုးစီးပွားကိုလေးထားကြပြီးတော့လက်တွေ့ကြမှုအပြန်လှန်နားလည်တိကျမှုနဲ့ဘက်ပေါင်းဆောင်ရဲ့တောင်းဆိုချက်တွေကိုထက်သွင်းစဉ်းစားကာတည်ငြိမ်အခြေအနေကိုစောလျင်စွာဆောင်ရွက်ဖို့အားပေးတယ်လို့လည်းမြန်မာနိုင်ငံကိုရောက်လာခဲ့တဲ့တရုတ်ပြည်နိုင်ငံသားရေးဝန်ကြီးဝမ်ယီကစစ်ကောင်စီကိုပြောဆိုခဲ့တယ်လို့သိရပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကရင်မြို့သားလူမျိုးရေးတပ်မတော် KNL တပ်မဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကဘုံကျဲတက်ခတ်ရမှာ AA တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့မိုင်းရှူးမြို့နယ်ထဲကတပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကနှစ်ကြိမ်တိုင်တိုင်ရာဇဒံပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်စစ်ရေးတင်းမာမှုပုံမမြင့်တက်လာနေပါတယ်။
တို့ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
ပါစင်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့ကြာတာပြည်နေညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါရှင်။
ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအာဏာရ Conservative Party နေရာခေါင်းဆောင်ကနေနှုတ်ထွက်ပေးမယ်လို့ကြေညာပြီးတော့ပါတီခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးခေါင်းဆောင်တဲ့တက်မလာခင်အထိဒီတာဝန်တွေကိုဆက်ပြီးထမ်းဆောင်သွားမယ်လို့ဒီနေ့ဒေါင်းနယ်လက်နဲ့အိမ်ရှိမှမိန့်ခွန်းပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်တက်ကိုအစားမထိုးနိုင်ခင်အထိဗြိတိန်ပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့အစိုးရတာဝန်တွေကိုဆက်လက်ထမ်းဆောင်သွားမယ်လို့လည်းဘော်ရစ်ဂျွန်ဆန်ကပြောကြားပါတယ်။သူ့ရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တွေကဗန်ဒါရေးဝန်ကြီးအပါအဝင်ထိပ်တန်းဝန်ကြီးတချို့နဲ့အစိုးရအဖွဲ့ဝင်တွေအပြင်ပါတီဝင်လွှတ်တော်အမတ်90ထက်မနည်းကဒီဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဥဆောင်မှုကိုအယုံကြည်မရှိဘူးလို့ဆိုပြီးနှုတ်ထွက်ခဲ့ကြပြီးတဲ့နောက်မှာပဲပါတီခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ G20 နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အပါအဝင်နိုင်ငံသားရေးဝန်ကြီးတွေဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရောက်ရှိနေကြပါပြီ။နောက်ဖန်စတင်မဲ့အစည်းအဝေးတွေကြာရင်ယူကရိန်းစစ်ပွဲကမ္ဘာမှာရောင်းလို့အဖြစ်စည်းနိုင်ရေးကိစ္စတွေအပြင်မြန်မာရေးကိစ္စကိုလည်းဆွေးနွေးကြဖို့ရှိနေပါတယ်။ယူကရိန်းနိုင်ငံအတွက်အနောက်မဟာမိတ်နိုင်ငံတွေကပေးတဲ့လက်နက်ကြီးတွေကထိထိရောက်ရောက်နဲ့ရုရှားတပ်တွေကိုပြန်လည်တုံ့ပြန်နိုင်ပြီလို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ်။ဒီလက်နက်တွေကယူကရိန်းကအထူးခြားလိုအပ်နေတဲ့လက်နက်တွေဖြစ်ပြီးတော့ရုရှားတပ်တွေအတွက်အရေးပါတဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်နေပြီလို့ဇယ်လန်စကီကပုံထုနေ့ကပြောကြားခဲ့တာပါ။လက်နက်တူလောင်တဲ့နေရာတွေထောက်ပို့ရေးအတွက်အရေးကြီးတဲ့နေရာတွေအပေါ်တိုက်ခိုက်နိုင်တဲ့အတွက်ရုရှားတပ်တွေဘက်ကထိုးစစ်ဆင်တဲ့အချိန်တိတိတသားရှော့ချနိုင်တယ်လို့လည်းသူကပြောပါတယ်။အာဂျင်တီးနားနိုင်ငံမှာတော့1980ကနေ1980ပြည့်နှစ်ပိုင်းတွင်အတွင်းအာဏာရှင်အစိုးရလက်ထက်ကလူသားတို့အပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်စစ်တပ်အရာရှိဟောင်း19ရောက်ကိုပြည်ထောင်စုတရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။အာဏာရှင်ဟောင်းဟိုဟေးရာဖီယယ်ဖီဒဲလာလက်ထက်1986ခုနှစ်ကနေ1983ခုနှစ်ကာလတွေတုန်းကကလင်းငယ်တွေကိုပြန်ပေးဆွဲမှုအပါအဝင်လူတွေလက်ဆဖျောက်ခံရမှုနှိပ်စက်တပ်ဖြတ်မှုတို့အပါအဝင်လူပေါင်း350အပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ကိုဘွိုင်းနိုဆယ်ရစ်မြို့တော်မှာရှိတဲ့ပြည်ထောင်စုတရားရုံးကပြစ်ဒဏ်ချခဲ့တာပါဗုဒ္ဓနေ့တုန်းကထောင်ဒဏ်တသက်အပြစ်ပေးခံရသူ၄ယောက်ထဲမှာအသက်68နှစ်အရွယ်ဗိုလ်ချုပ်ကြီးဟောင်းဆန်ဒီယာဂိုရီဗာရိုးစ်လည်းပါဝင်ပါတယ်
တရီလင်္ကာနိုင်ငံမှာတော့ဗဟိုဘဏ်အတိုးနှုန်းတွေကိုအနည်း20အတွင်းမှာအမြင့်ဆုံးအဖြစ်နဲ့ဒီကနေ့ကြတာရင်းနေမှာစံချိန်တင်သတ်မှတ်လိုက်ပါရယ်ဗဟိုဘဏ်ချင်းငွေအတိုးနှုန်းကို 15.5 ရာခိုင်နှုန်းဗဟိုဘဏ်အန်ငွေအတိုးနှုန်းကို 14.5 ရာခိုင်နှုန်းတိုးမြင့်သတ်မှတ်လိုက်တာပါနိုင်ငံမှာစီးပွားရေးကျဆင်းပြီးတော့ငွေကြေးဖောင်းပွက်မှုဆက်ပြီးမြင့်တက်မှာကိုတားဆီးဖို့အခုလိုအတိုးနှုန်းတွေကိုမြင့်တင်လာရတာဖြစ်တယ်လို့တရီလင်္ကာဗဟိုဘဏ်ကပြောကြားပါရယ်ရှင်
တဲ့ရင်ချင်းချုပ်ကိုမတ်စုမြတ်မုံကပြပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်စုမုံဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert McLean နဲ့ BJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြပြခြင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ် video ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်ပြီးတော့လျော်ရဆန္ဒပြုဝါကြပါသည်ရှင်ကျွန်မအလီမာပါ
This program has come to you from the Voice of America, Washington.